သာသနာတော်နှစ်2555ခုနှစ်မြန်မာသက္ကရာ1383ခုနှစ်တော်သလင်းလာဇာ5ရက်နေ့ခရစ်သက္ကရာ2011ခုနှစ်စက်တင်ဘာလ2ရက်နေ့တောက်ကြနေ့မှာရန်ကုန်တိုင်းဒေသကြီးမင်္ဂလာတုံမြို့နယ်သမိုင်းဝင်ဂျက်ကလော့စီရတော်မြတ်ကြီးနေရှိဂျက်ကလော့ပရိယတ်တိစာသင်တိုင်းမဂ္ဂဝိပဿနာဓမ္မရိပ်သာမှကျင်းပပြုလုပ်အပ်သော65ကျင်းမြောက်မဂ္ဂဝိပဿနာဒိဋ္ဌံတရားစက္ကမောမှာခဏိသစ္စာတရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်ရသဗျာသခင်ကတော်မြတ်ကြီးလက်ထက်တော်ခါကာလတုန်းကဘုရားရှင်ကတော်မြတ်ကြီးသာဝတိပြည်မုံစီတေဝံကျောင်းတော်မှာသတင်းသုံးတော်မူနေတဲ့အချိန်အခါမှာသာဝတိမြို့တော်တွင်ကတရားလာရောက်နာဟုကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာငါခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇသကရာဂามိမဉ္ဇနာဂามိမဉ္ဇအရဟတမဉ္ဇဏ်များအတိယတိရရှိသွားကြသလိုယနေ့လည်းပဲအလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာငါခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏ်များယန္တေရပါစေသကရာဂามိမဉ္ဇဏ်များယန္တေရပါစေအနာဂามိမဉ္ဇဏ်များယန္တေရပါစေအရဟတမဉ္ဇဏ်များယန္တေရပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများယဓမ္မသဘင်စီစဉ်ကိုစတင်မှာဖြစ်ပါတယ်ဝိပဿနာတရားရှုမှတ်တဲ့နေရာမှာမြတ်စွာဘုရားသခင်ကတော်မြတ်ကြီးကမြင်သိမြင်ထိုက်တဲ့သမ္မာဒိဋ္ဌိအမြင်မှန်နဲ့ပတ်သက်ပြီးတော့ယံပတ္တိနတ္တံဒိဋ္ဌံယံဒိဋ္ဌံတဏ္ဍပတ္တိအပတ္တပိစတိမူလောပိသမာနောနာမောစတိလို့ဒီကရာကလေးဟောကြားပေးထားတယ်ယံပတ္တိနတ္တံဒိဋ္ဌံမမြင်သိတာကိုမြင်တယ်။ယံဒိဋ္ဌတဏ္ဍပတ္တိမြင်သိတာကိုမမြင်ဘူး။အပ္ပတပိစတိမူလောမြင်သိတာမမြင်ဘူးဆိုရင်တော့အဝိဇ္ဇာရဲ့ဖောက်ွယ်မှုခန္ဓာရလို့ပဲ။အဝိဇ္ဇာဖောက်ွယ်မှုခန္ဓာရသည့်ရဲ့အတွက်အမားမြင်တဲ့ဒိဋ္ဌိတွေဖြစ်နေတယ်။အမားမြင်တဲ့ဒိဋ္ဌိတွေဖြစ်နေသည့်ရဲ့အတွက်တဏှာရဲ့အနှောင်ဘွဲ့ခံရပါလိမ့်မယ်။အဲဒီလိုတဏှာရဲ့အနှောင်ဘွဲ့ခံရတော့မယ်ဆိုရင်နာမောစတိသန္တရာမဘယ်တော့မှလွတ်ရဘယ်တော့မှလူငယ်ချမ်းသာခွင့်မရနိုင်ပါဘူး။သန္တရာမလွတ်ရဖြစ်တဲ့နိဗ္ဗာန်ချမ်းသာဘယ်တော့မှမရနိုင်ပါဘူးလို့အဲဒီလိုမှတ်ရမှာဖြစ်ပါတယ်နော်။ဒီဘုန်းတော်ပရိသတ်တွေကယနေ့ဝိပဿနာတရားရှုတဲ့အခါမှာအမှန်မြင်အောင်ကြိုးစားရမယ်။အမှန်တရားကဘယ်သူတွေလဲဆိုရင်ယုံနာခန္ဓာဖြစ်ပြက်ဒုက္ခသစ္စာတရားဒါအမှန်တရားပဲ။အမှန်တရားမမှန်တရားတွေကဘယ်လိုတွေလဲဆိုရင်ပုဂ္ဂိုလ်တတ္တဝါငါသူတစ်ပါးယောက်ျားမိန်းမလူနတ်ပြမဒါမမှန်တဲ့တရားတွေမမှန်တာကိုမှန်ထင်တယ်ဆိုရင်ဘလို့ရသွားမှုခံရလို့ပါလေအဝိဇ္ဇာရဲ့သွားမှုခံရလို့အဝိဇ္ဇာရဲ့သွားမှုခံရတယ်ဆိုရင်အမှန်တိုင်းသိခွင့်မရတော့ဘူးအမှန်တိုင်းမသိရင်မားတွေသိနေတယ်အမားသီရာကဒိဋ္ဌိအမားသီရာကဒိဋ္ဌိဟုတ်ပြီအမှန်ကိုမသိအောင်ဖုံးကြတာကအဝိဇ္ဇာမားတွေသိနေတာကဒိဋ္ဌိအဲ့ဒီအမှားသီးနဲ့အမှားသီးတွေဖြစ်လာတဲ့အခါကျတော့အဲ့ဒီမမှန်တဲ့တရားတွေကိုပဲအမှန်ထင်ပြီးတော့တာယာတ္တမနှစ်သက်တာကတဏ္ဍာအဲ့ဒီလိုကိလေသာတွေထောက်လျှောက်မိမိတဏ္ဍာမှာပေါ်လာတတ်တယ်အဲ့ဒီလိုပေါ်လာပြီးဆိုရင်တဏ္ဍာရင်ရောမျောပြီးတော့နိဗ္ဗာန်ချမ်းသာဘယ်နည်းနဲ့မှမရနိုင်ပါဘူးလို့အဲ့ဒီလိုဆိုလိုရင်းဖြစ်ပါတယ်နော်ဒါဘုန်းတော်ပရိသတ်တွေကယနေ့အမှားမြင်တဲ့ဒိဋ္ဌိရဲ့သဘာဝလေးတွေသိအောင်ကြိုးစားကြရမယ်။အမှားတရားရဲ့အမှားမြင်တဲ့အမြင်ရဲ့ဘယ်နှပိုင်းလဲ နှစ်ပိုင်းခဏဒီတရားကလေးကိုပြောမယ်နော်အမားဆိုတာရဲ့အမားမြင်တယ်ဆိုတာရဲ့ဟုတ်တယ်မလားဘယ်နှပိုင်းနဲ့လဲအမားဆိုတာကဘယ်သူတွေလဲမေးရင်ပုဂ္ဂိုလ်တ attva ငါးသရပါယောက်ျားမိန်းမလူနဲ့ပြန်ပါဟုတ်ပြီအမားမြင်တယ်ဆိုတာကဘလူကမြင်တာလဲဆိုတော့ဒိဋ္ဌိကမြင်တာဘလူကမြင်လဲအမားကတော့ဒိဋ္ဌိဆိုတဲ့သကလုံးလေးတွေမြင်တယ်ဆိုတဲ့ဒီပဲရပါတယ်နော်မြင်တယ်ဆိုတာကလည်းဒိဋ္ဌိသိတယ်ဆိုတာလည်းဒိဋ္ဌိမြင်တယ်သိတယ်မှန်တယ်ဆိုတာလည်းမပါဘူးမှားတယ်ဆိုတာလည်းမပါဘူးဒါပေမဲ့လို့ဒိဋ္ဌိဆိုတဲ့သကလုံးလေးကိုတွေ့ပြီဆိုရင်အမားမြင်တဲ့သဘောပဲလို့အဲ့ဒီလိုမှားလိုက်ပေါ့နော်တကယ်တမ်းကျတော့သူရဲ့မူရင်းအရပြောရမယ်ဆိုရင်အမှားမြင်တာကမိစ္ဆာဒိဋ္ဌိအမှားမြင်တာကသမ္မာဒိဋ္ဌိအမှားမြင်တာကဘာလဲလဲအမှားမြင်တာကသမ္မာဒိဋ္ဌိတို့တော့ဘုန်းကြီးတို့စာရိပုတ္တရမှာအမှားမြင်တာနဲ့ပတ်သက်ရင်တော့သမ္မာဒိဋ္ဌိလို့သုံးတယ်အမှားမြင်တာနဲ့ပတ်သက်ရင်တော့မိစ္ဆာဒိဋ္ဌိလို့ဒိဋ္ဌိတရားမသုံးတော့ဘူးဒိဋ္ဌိလို့ပဲသုံးလိုက်တော့တယ်အဲ့ဒီလိုလေးတော့မှတ်ထားပေါ့အဲ့ဒါကြောင့်ဒိဋ္ဌိဆိုရင်မိစ္ဆာဒိဋ္ဌိကိုယူရမယ်လို့အဲ့ဒီလိုမှတ်လိုက်ပေါ့နော်ကောင်းပြီဒိဋ္ဌိပြီးမြင်တယ်ဘယ်လိုမြင်လဲအမှားမြင်တယ်ဘာဖြစ်လို့သူကမှားမြင်တယ်လို့ပြောရတာလဲလို့မေးရင်သူမြင်တဲ့တရားတွေကမမှန်လို့ပေါ့ဟုတ်တယ်မလားဘာကုန်မြင်နေလို့တော့ပုဂ္ဂိုလ်တ attva ငါသရပါယောက်ျားမိန်းမလူနဲ့ပြမအဲ့ဒီလိုမြင်နေလို့เนาะဒါနပတ်တက်ပြီးတော့ဘုန်းကြီးတို့မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်ကဝိပဿနာတရားရှုခြင်းနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်ရှင်သန္ဓမြတ်စွာဘုရားသခင်ကရောမြတ်ကြီးရဲ့ဖော်ပြတော်မြတ်စွာဘုရားသခင်ကရောမြတ်ကြီးစီမှာယဟန်ဝင့်ပြီးတော့တရားအထုတ်ပါတယ်အဲ့ဒီလိုတရားထုတ်ပြင်မဲ့လို့လည်းပဲရှင်သန္ဓသည်တရားမရဘူးအဲ့ဒီလိုဘာကြောင့်တရားမရတယ်လဲဆိုရင်တော့ရှင်သန္ဓရဲ့တဏ္ဍာမှာတဏှာတို့မာနတို့ခံနေလို့တရားမရဘူးလို့ဒီလိုစာမဆိုတယ်ဟုတ်တယ်မလားတဏှာကဘယ်ပေါ်မှာဖြစ်တဲ့တဏှာလဲဆိုရင်မြတ်စွာဘုရားအပေါ်မှာပုဂ္ဂိုလ်ရဲ့အရာခင်တွေ့တဲ့တဏှာမြတ်စွာဘုရားနဲ့အတူတူဖွင့်ဖွားလာတယ်။မြတ်စွာဘုရားအလောင်းဖြစ်တဲ့သိတ္တတမင်းသားစီမှာငငယ်ကလေးကလာပြီးတော့တပည့်ဖြစ်နေခံယူထားတယ်။သေတ္တတမင်းသားတောတက်တဲ့အခါကျတော့လည်းအတူတူလိုက်ပါတယ်။အဲဒါကြောင့်မို့လို့သိတ္တတမင်းသားဘဝကလေးကပုဂ္ဂိုလ်ကြီးရတန်ရောစဉ်ဖြစ်နေတယ်။ဘုရားဖြစ်တဲ့အခါကျတော့လည်းပဲသူကိုယ်တိုင်ယဟန်ဖြစ်လာပေမဲ့မြတ်စွာဘုရားအပေါ်မှာပုဂ္ဂိုလ်ကြီးအရာတန်ရောစဉ်ကရှိနေသေးပါပဲ။အဲ့ဒီတဏ္ဍာန်ရောစဉ်ရှိလို့လည်းပဲတရားမရဘူး။ဟုတ်တယ်မလား။ပါတယ်လေ။တဏ္ဍာန်ရောစဉ်ရှိလို့လည်းပဲတရားမရဘူး။စာရိပုတ္တရမှာဒီလိုဆိုတယ်နော်။နောက်တစ်ခါနောက်တစ်မျိုးကမာနတန်ရောစဉ်ရှိလို့တရားမရဘူး။ပါတယ်လေ။မာနကဘယ်လိုနည်းနဲ့ဖြစ်နေသလဲလို့ဆိုတော့သူစိတ်ထဲမှာသေးတာမင်းသားတော်ထွက်စဉ်တော့ကဘလူမမပါဘူးငါကိုယ်တိုင်လက်ပုတ်ခဲ့ရတာဘလူမခေါ်တာမဟုတ်ဘူးငါကိုခေါ်တာငါကိုယ်တိုင်လက်ပုတ်ခဲ့ရတယ်တော်ထဲမှာအနော်မတောင်ကအထိကန္နကမင်းရဲ့နောက်ကနေပြီးတော့အမိဆွဲပြီးတော့လိုက်ခဲ့ရတာသေတာမင်းသားတော်မထွက်ခင်တော့ကလည်းပဲတပည့်အဖြစ်နဲ့သွားလျာနောက်တကောက်ကောက်လိုက်ပြီးတော့သူကိုယ်တိုင်ပြုစုလိုချင်ခဲ့ရတာအခုဖျားဖြစ်လာတဲ့အခါကျတော့မှတရားရံကဘလူလဝဲရံကဘလူအကသဝကကတိကဘလူမဟာသဝကတိကဘလူယာရုတွေယူထားလိုက်ကြတာနောက်မှပေါ်တဲ့ရွှေကြပဲဒီလိုကိုဟုတ်တယ်မဟုတ်လားနောက်မှပေါ်တဲ့ရွှေကြပဲနေဆိုပြီးတော့သူတို့ကကြည်ရင်ကြည်ရင်လည်းဘလုံးမသူစိတ်ထဲမှာကြီးလို့မရဘူးဖြစ်နေတာသူကသူငါသည်ရသော်ဘုရားတော်ထက်တုန်းကကိုယ်တိုင်လည်းပေါ်ကြရတာငါသီတာအရင်ဒီဆုံးပုဂ္ဂိုလ်ငါသီတာအရင်ကံပုဂ္ဂိုလ်သို့ကောသူအဲ့ဒီလိုမာနတဲ့ ဘယ်လိုတွေဘလောက်ပဲယာရုတွေယူထားယူထားအဲ့ဒီပုဂ္ဂိုလ်တွေဟာငါးနောက်မှာပေါ်လာတဲ့ပုဂ္ဂိုလ်တွေနောက်မှာပေါ်တဲ့ရှိကြပင်နေငါကသာအရင်ကပုဂ္ဂိုလ်အဲ့ဒီလိုသူကမာနတက်အဲ့ဒီလိုမာနတက်နေပြီးအတွဲကြောင့်လည်းပဲတရားမရပါဘူးလို့စာရိပုတ္တရာဒီလိုဆိုတယ်နော်မာနရဲ့တဏှာရဲ့တရားဘယ်နှမျိုးလဲအဲ့ဒီတရားနှစ်မျိုးကြောင့်အဲ့ဒီကိလေသာနှစ်မျိုးကြောင့်ရှင်သန္တာတရားမရဘူးလို့ဒီလိုဆိုတယ်အဲ့ဒီလိုတရားမရတဲ့အခါကျတော့အခြားအခြားသောတရားမရခြင်းရဲ့အကြောင်းတွေထဲမှာဘာပါသလဲမေးရင်သူကဖရာတရားတန်ခါယရဏ၃မျိုးရှိတဲ့အထက်မှာဖရာကိုလည်းကြီးညိုတယ်နော်တရားကိုလည်းကြီးညိုတာပဲသံဃာတွေကြတော့သူကသိကြည့်မရဘူးအများတန်းပြင်းမာနေတယ်နော်အများတန်းပြင်းမာနေတယ်ဒီသံဃာတွေအပေါ်မှာအများတန်းပြင်းမာမှုရှိနေတယ်ဒါနဲ့တရားမရခြင်းရဲ့အကြောင်းတွေမှာပါကောင်းပါနိုင်ပါတယ်နော်သံဃာတွေကိုပြင်းမာနေခြင်းသည်သူ့အတွက်ကိလေသာတန်ရုံးစင်တွေဖြစ်နေခြင်းပါပဲဟုတ်လားဒါလည်းစာရီထဲမှာဒီလိုပဲဆိုပါတယ်နော်အဲ့ဒီထဲမှာအခြေခံအကြဆုံးသောအကြောင်းကဘာလဲဆိုရင်အမားမြင်တဲ့ဒိဋ္ဌိဘာလဲအမားမြင်တဲ့အမားမြင်တဲ့ဒိဋ္ဌိဟာအခြေခံအကြဆုံးပဲဘာဖြစ်လို့လဲဆိုတော့ခေါင်းကြီးပြိတ္တတိစဉ်းစားကြည့်လေတဏဖြစ်တယ်ဆိုတာတဏဘာကြောင့်ဖြစ်တယ်လဲလို့မေးရင်အဝိဇ္ဇာကြောင့်ဖြစ်တယ်လို့ပြောကြပါတယ်အဝိဇ္ဇာကမသိတာတဏကခင်တာသိလို့ခင်တာလားမသိလို့ခင်တာလားမသိတာဘယ်လိုတော့ခင်နာမင်နာကဘယ်လိုတော့ဒါအများအပြားသဘောပေါက်ထားကြတာပေါ့နော်ဒါပေမဲ့ဒီတန်းမှာဘုန်းကြီးတို့ပြိဿတွေ့အဝိဇ္ဇာကမသိတာဘာမသိတာလဲမေးရင်အမှန်မသိတာဘာမသိတာလဲအမှန်မသိတာအမှန်မသိယုံနဲ့တဏှာမဖြစ်သေးဘူးအမှားသိလေပါနေလို့တဏှာဖြစ်တယ်ဟုတ်တယ်မလားအမှန်မသိတော့ဘယ်လိုသိနေတော့အမှားသိသိနေတယ်နော်အမှန်မသိတော့အမှားသိသိနေတယ်အဲ့ဒီမှန်မသိတာကအဝိဇ္ဇာအမှားသိတာကဒိဋ္ဌိအဲ့ဒီဒိဋ္ဌိတရားရှိနေတဲ့အတွက်တဏှာဆိုတာလည်းဖြစ်လာတာမာနဆိုတာလည်းဖြစ်လာတာပဲနော်အဲ့ဒီဒိဋ္ဌိတရားသာမရှိဘူးဆိုရင်တဏှာတို့မာနတို့ဖြစ်ပါမလားမဖြစ်ဘူးအကယ်၍ဒိဋ္ဌိမရှိတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာတဏ္ဍာရီမာနတွေရှိစေကာမူအဲ့ဒီတဏ္ဍာမာနသည်တရားမရနိုင်လောက်အောင်အနှောက်ရှက်ကန့်ကွက်မပေးတတ်ဘူးပေးနိုင်လားမပေးနိုင်ဒီမြာမကြီးနဲ့လေသောတာပန်ပုဂ္ဂိုလ်ဆိုလို့ရှိရင်ဒိဋ္ဌိရှိသလားမရှိဘူးလားမရှိပေမဲ့လို့တဏ္ဍာတော့မရှိဘူးလားမာနလည်းမရှိဘူးလားအဲ့ဒီလိုရှိတဲ့ပုဂ္ဂိုလ်ပင်ဖြစ်နေကစားအထက်မဲ့အထက်ပေါ်တွေမရဘူးလားရရနေတာပဲဘာဖြစ်လို့လဲလို့မေးတော့သူတို့ကအမှန်မြင်ထားလို့နော်ဒီတော့အခြေခံဖြစ်တဲ့ဟောဒီအမှားတရားနဲ့အမှန်တရားအဲ့ဒီအမှားတရားနဲ့အမှန်တရားဆိုတဲ့နေရာမှာအမှားတရားဆိုတာကပုဂ္ဂိုလ်တ attva ငါတရပါယောက်ျားမိန်းမဒုနဲ့ပြောမယ်အမှန်တရားဆိုတာကယုံနာခန္ဓာဖြစ်ပြဲဒုက္ခသစ္စာအဲ့ဒီယုံနာခန္ဓာဖြစ်ပြဲဒုက္ခသစ္စာသရအမှန်တရားနဲ့ပုဂ္ဂိုလ်တ attva သရအမှန်တရားအဲ့ဒီတရားတွေဟာတကယ်တမ်းပြောကြသို့ဆိုလို့ရှိရင်အတူတူရောထွေးပြီးဖြစ်နေတာဟုတ်တယ်မဟုတ်လားဘုန်းတော်ပရိသတ်တွေမိမိတဏ္ဍပြန်ကြည့်အမှန်တရားတွေမရှိဘူးလားအမှန်တရားကောမရှိဘူးလားအမှန်တရားတို့အမှန်တရားတို့ဆိုတာကဘယ်ပေါ်မှာမူတည်တယ်လဲကြည့်တဲ့မြင်တဲ့ပုဂ္ဂိုလ်ပေါ်မှာမူတည်တာဟုတ်ရလားဘယ်ပုံမှာမူတည်လဲအမှန်ကိုမြင်အောင်ကြည့်တတ်ရင်အမှန်ကိုမြင်မယ်အမှားကိုအမှန်ကိုမြင်အောင်မကြည့်တတ်ရင်အမှားကိုမြင်မယ်နော်ဒီတော့အမှန်တရားနဲ့အမှားတရားလို့နှမျိုးပြောပြမယ်လို့လည်းပဲဒီနှမျိုးဒီတရားကြီးရှိနေတယ်လို့မမှန်နဲ့အမှန်မြင်အောင်ကြည့်တတ်ရင်အမှန်တွေ့မှာပဲအမှန်မြင်အောင်မကြည့်တတ်ရင်အမှားတွေ့မှာဒီတော့တရားကအဓိကအကြည့်ကဖြစ်တဲ့တရားကအဓိကလားကြည့်တဲ့ပုဂ္ဂိုလ်ကအဓိကလားကြည့်တဲ့ပုဂ္ဂိုလ်အဓိကဆိုပေမဲ့လို့လည်းပဲဒီနေရာမှာပုဂ္ဂိုလ်ကမယူနဲ့ပေါ့လေနော်ပုဂ္ဂိုလ်ကမယူနဲ့အမှန်ကိုမြင်တာသည်ဉာဏ်ကမြင်တာဘာကမြင်လဲ
ဟုတ်ပြီ
အမှန်မြင်တာညာကမြင်ညာနဲ့ကြည့်ရင်အမှန်မြင်မယ်ဒီလိုမဟုတ်လားညာနဲ့မကြည့်ရင်အမှန်မြင်ညာနဲ့မကြည့်ရင်ဘယ်လိုနဲ့ကြည့်နေတော့ဒိဋ္ဌိနဲ့ကြည့်နော်ဒီတော့မိမိတဏ္ဍာမှာဒိဋ္ဌိလည်းရှိတယ်ညာလည်းရှိဒိဋ္ဌိလည်းရှိနိုင်တယ်ညာလည်းရှိနိုင်တယ်ဒိဋ္ဌိရှိတာကတော့သိကြနေပြီညာရှိမရှိကတော့သုံးသပ်ဖို့လိုတယ်ဟုတ်တယ်မဟုတ်လားတဏ္ဍာလုံးမှာမိမိရဲ့တဏ္ဍာမှာရှိနေတာကဒိဋ္ဌိဒိဋ္ဌိဆိုတဲ့မျက်လုံးဉာဏ်ဆိုတဲ့မျက်လုံးမျက်လုံးဘယ်နှလုံးရှိလဲနှလုံးပဂရိမျက်လုံးကိုမဆိုလို့ဘူးเนาะဒိဋ္ဌိဆိုတဲ့မျက်လုံးရဲ့ဉာဏ်ဆိုတဲ့မျက်လုံးရဲ့မျက်လုံးဘယ်နှလုံးလဲနှစ်မျက်နှလုံးဟုတ်တယ်မလားဒိဋ္ဌိမျက်လုံးနဲ့ကြည့်ရင်ဘာတွေ့မလဲအမှားတွေ့ဉာဏ်မျက်လုံးနဲ့ကြည့်ရင်အမှန်တွေ့ဒီတော့ဟောရီတရားကတော့မှန်တရားနဲ့မှန်တရားကတော့အတူတူပေါ်ပေါင်းပြီးဖြစ်နေတာပဲအမှားတရားကိုဘယ်အမှန်တရားပဲလို့နှစ်မျိုးဖြစ်လာတာကဘယ်ပေါ်မှာမူတည်တယ်လဲမေးရင်ကြည့်တဲ့တရားအပေါ်မှာမူတည်တာဟုတ်တယ်မဟုတ်လားကြည့်တဲ့တရားအပေါ်မှာမူတည်တာဒီတော့ဘုန်းကြီးတို့ပရိသတ်တွေကယနေ့အမှန်တရားကိုမြင်မြင်ပါတယ်ဆိုရင်ဘာနဲ့ကြည့်ဉာဏ်နဲ့ကြည့်နော်ဉာဏ်မပါရင်တော့ဒိဋ္ဌိနဲ့ကြည့်မိနေမှာပဲဒိဋ္ဌိနဲ့ကြည့်မိနေတယ်များကလပ်ပတ်လုံးလည်းပဲအမှားတွေမြင်နေမှာပဲဒါလေးကိုသဘောပေါက်အောင်အရေးဆုံးစူးစမ်းပေးလိုက်ပါနော်ကောင်းပြီအဲ့ဒီတော့အမှားတရားကလည်းဘယ်မှာရှိတယ်လဲအမှန်တရားကလည်းဘယ်မှာရှိတယ်လဲဆိုရင်ဟောဒီခန္ဓာမှာရှိနော်အမှားတရားဘယ်မှာရှိခန္ဓာမှာရှိတယ်အမှန်တရားဘယ်မှာရှိခန္ဓာမှာရှိတယ်နော်မကြည့်တတ်ရင်တော့အမှားတွေ့မယ်ကြည့်တတ်ရင်အမှန်တွေ့မယ်ခန္ဓာကတော့ဒီခန္ဓာပဲဟုတ်တယ်မဟုတ်လားအဲ့တော့ဒီခန္ဓာကိုကြည့်လိုက်တဲ့အခါတော့ဘုန်းကြီးတို့ပရိသတ်တွေမြတ်စွာဘုရားသခင်ကရမကြီးကပြောတယ်ကာယမိမသမတ္တထဣမကာယဟောဒီခန္ဓာကိုကြီးကိုသမတ္တထဉာဏ်နဲ့သုံးသပ်ဆင်ခြင်ကြည့်လိုက်ပါဒီခန္ဓာကိုကြီးကိုသုံးသပ်ဆင်ခြင်ကြည့်လိုက်ပါအမှန်သိအောင်ကြိုးစားပေးလိုက်ပါမြတ်စွာဘုရားကဒီကိုဒီလိုဟောထားတယ်နော်အဲ့ဒါအမှန်သိအောင်စူးစမ်းကြည့်ရမှာကဘယ်ပုံမှာကြည့်ရမှာလဲဟောဒီခန္ဓာကိုယ်ပုံမှာပဲကြည့်ရမှာပဲနော်အဲ့ဒီလိုအမှန်သိအောင်မကြည့်နိုင်ဘူးဆိုရင်တော့ဟောဒီခန္ဓာကြီးပြီးဘယ်လျင်အမှားတွေတွေ့မယ်ဘာတွေတွေ့မလဲကြက်ကောင်းပြီဒီလိုဆိုရင်ဘုန်းကြီးတို့ပြိတ္တတွေဒီခန္ဓာကြီးကိုပြန်ခွဲကြည့်လိုက်အဲ့ဒီလိုပြန်ခွဲကြည့်လိုက်တဲ့အခါကျတော့အတ္တဘောခန္ဓာနဲ့သဘောခံဘာမျိုးတွေ့မလဲဒီခန္ဓာကြီးတွေဘာတွေလဲအတ္တဘောခန္ဓာနဲ့သဘောခံဘာမျိုးလဲအတ္တဘောခန္ဓာသရကဟောဒီပုံမှန်သရအထေတရကြီးကိုပြောတာနော်သဘောခန္ဓာသရကဟောဒီပုံမှန်သရအထေတရကြီးရမှာရှိနေတဲ့သဘာဝတရားကလေးတွေကိုပြောတာနော်အဲ့ဒီသဘာဝတရားကလေးတွေကဟောဒီပုံမှန်သရနဲ့ပုံမှန်သရတိုင်းမှာမရှိဘူးလားရှိဆရာပါသောဟောဒီပလာစတိခွက်ကလေးထဲမှာလည်းပဲသဘောခန္ဓာမရှိဘူးလားရှိမျက်စိနဲ့မြင်ရတဲ့ဟောဒီပလာစတိခွက်ကပုံပန်းတည်းသဘောခန္ဓာလားအတဘောခန္ဓာလားအဲ့ဒါကိုအတဘောခန္ဓာလို့ခေါ်တယ်ဟုတ်တယ်မလားအဲ့ဒီတည်းမှာသဘောလေးတွေမရှိဘူးလားရှိဟောဒီပလာစတိခွက်သည်သက်မဲ့ခန္ဓာဖြစ်တဲ့အတွက်နံတရားတော့မရှိနိုင်ဘူးဘာပဲရှိတမဲ့ခန္ဓာမှာယုတ်တရားပဲရှိတယ်။ဟောဒီသက်ရှိခန္ဓာကြတော့ယုတ်လည်းရှိတယ်၊နံလည်းရှိတယ်။မတူဘူးနော်။ဟောဒီတမဲ့ခန္ဓာမှာဘာရှိတော့သက်ရှိခန္ဓာမှာဘာရှိတော့ယုတ်တရားလည်းရှိတယ်၊နံတရားလည်းရှိနော်။ဒါလည်းလို့ရှိတယ်။ကဲကောင်းပြီဒါဖြင့်ဟောဒီတမဲ့ခန္ဓာကစပြောဟောဒီပလတ်စတိခွက်ကလေးထဲမှာနံတရားရှိသလားယုတ်တရားရှိသလားအဲ့ဒီယုတ်တရားတွေမျက်စိနဲ့ကြည့်လို့ရလားဘာထဲမှာကြည့်လို့ရလားဉာဏ်ထဲမှာကြည့်လို့ရလားဟုတ်တယ်မဟုတ်လားအဲ့ဒီလိုကြည့်လိုက်တဲ့အခါကျတော့ဟောဒီပလတ်စတိခွက်ကလေးထဲမှာယုတ်တွေရှိတယ်ဘာယုတ်တွေရှိသလဲဆိုရင်ကင်လို့တွယ်လို့ရတာဒီတခြားလားပထဝီဓာတ်ရဲ့သဘောလားအမာခံလေးရှိတော့ကင်လို့ရတာပေါ့ဟုတ်တယ်မဟုတ်လားကန်ကြည့်လိုက်တဲ့အခါကျတော့ပုံစံပုံမှန်အားဖြင့်ပြောမယ်ဆိုလို့ရှိရင်ကန်ကြည့်လိုက်တဲ့အခါကျတော့ပထဝီဓာတ်ကိုကန်မိတယ်ဒါပေမဲ့ပထဝီဓာတ်ကိုမသိတဲ့အခါကျတော့ဟ ောဒီခွက်ကလေးကိုကိုင်တယ်လို့ပြောမယ်ပရိဝိဒါကိုသိလို့လားမသိလို့လားမသိရင်ဘယ်လိုပြောမလဲအခွက်ကလေးကိုကိုင်ကြည့်လိုက်တယ်ကိုင်လို့ရနေတယ်ဘာကိုကိုင်တယ်လဲခွက်ကလေးကိုကိုင်တယ်ဒီလိုမလားခွက်ကလေးဒီဘာခန္ဓာတော့သဘောခန္ဓာလားပြောခန္ဓာအတဘောခန္ဓာလားသဘောခန္ဓာလားအတဘောခန္ဓာနော်ကိုင်ကြည့်လို့ရတာကတကယ်တမ်းကျတော့ဟောဒီတည်းမှာသဘောခန္ဓာဆိုတဲ့ယုံတရားကလေးတွေရှိနေတယ်ဒါပေမဲ့ကိုယ်ကသဘောခန္ဓာကိုမသိတဲ့အခါကျတော့အတဘောခန္ဓာဆိုတာခွဲလို့ကိုမြင်နေတယ်ဒီလိုမလားပလစရိတ်ခွဲလို့ကိုမြင်နေတယ်တကယ်တမ်းကျတော့ပလစရိတ်ခွဲလားယုံတရားလားဘာယုံရှိသလဲကိုင်လို့ရတာဒီဘာယုံတော့ပူတယ်ရတဲ့သဘောမရှိဘူးလားဘာယုံတဲ့တော့တေဇောယုံဟောဒီမောင်မွားလေးတွေကလစီလေးတွေကိုပြုတ်ကွက်မသွားအောင်ပုံမှန်တရာလေးပေါ်ပုံဖော်ထားပေးတာကအာဘောဆိုတဲ့ယုံဒီလိုမဟုတ်လားအဲ့ဒီပလစရိတ်ခွဲကလေးဒီဟောဒီမှာပြစ်ချလိုက်ရင်ပြန်ပြီးတော့မခုံမလားခုံတက်လားအရာဒီဘာသဘောရှိလို့လဲဝါယောဆိုတဲ့လေဓာတ်ရှိလို့ပြန်ခုံတက်လာတာပေါ့ဟုတ်တယ်မလားပြင်လိုက်လို့ရှိရင်အဝေးကတော့မပြေးဘူးလားပြေးလားဘာသဘောရှိလို့ပြေးတာတော့ဝါယောဓာတ်ရှိလို့ပြေးတာဒီလိုညံတဲ့မှာသဘောပေါ့အဲ့ဒီတော့ဟောဒီခွက်ကလေးပလတ်စတစ်ခွက်ကလေးတဲမှာပရိဝိဓာတ်တွေရှိတယ်ဒေဇောဓာတ်တွေရှိတယ်အဘောဓာတ်တွေရှိတယ်ဝါယောဓာတ်တွေရှိတယ်အဲ့ဒီဓာတ်တွေကိုကြည့်မြင်အောင်ကြည့်ရမှာကတခြားလားညာရဲ့အလို့ဒီတော့ဟောရရသည်ပလတ်စတစ်ခွက်ကလေးပါပဲဆိုရင်အမှန်မြင်လားအမှန်မြင်လားအမှန်မြင်ညာပါလို့လားမပါလို့လားညာမပါရင်ဘာနဲ့ကြည့်နေတာလဲဒိဋ္ဌိနဲ့ကြည့်နေတာဘာနဲ့ကြည့်နေတော့ညာနဲ့ကြည့်လိုက်တဲ့အခါကျတော့ပလတ်စတစ်ခွက်တွေ့မှာလားဓာတ်လေးပါတွေ့မှာပထဝီဓာတ်ရဲ့အဘောဓာတ်ရဲ့ဒေဇောဓာတ်ရဲ့ဘာရောတိုင်းဘာနဲ့ကြည့်မှတွေ့မှာလဲဉာဏ်နဲ့ကြည့်ဉာဏ်နဲ့ကြည့်ရင်သဘောတွေ့မယ်ဒိဋ္ဌိနဲ့ကြည့်ရင်ပရစရိခွက်လို့တွေ့မယ်ဟုတ်တယ်မလားဉာဏ်နဲ့ကြည့်ရင်ဘာကိုတွေ့မယ်သဘောကိုတွေ့မယ်ဒိဋ္ဌိနဲ့ကြည့်ရင်ဘာကိုတွေ့မယ်ပရစရိခွက်လို့တွေ့မှာပဲအဲ့ဒီဥပမာအတိုင်းပဲမိမိတို့ရဲ့ခန္ဓာကိုယ်ကြီးကြည့်လိုက်ပြန်တော့လည်းပဲမျက်စိနဲ့ကြည့်လို့မျက်စိနဲ့မြင်လို့သမ္မာတာတဲ့ဟောဒီပုံမှန်တရာကြည့်သည်ဘာခန္ဓာလဲလဲအတ္တဘောခန္ဓာဘာခန္ဓာလဲအတ္တဘောခန္ဓာအတ္တဘောခန္ဓာကိုမြင်လိုက်တယ်အတ္တဘောခန္ဓာလို့သိလိုက်တယ်အတ္တဘောခန္ဓာလို့မှတ်လိုက်တယ်ဆိုတာဒီဉာဏ်ပါလို့လားမပါလို့လားဉာဏ်မပါတော့ဘာနဲ့ကြည့်နေတာလဲဒါတော့ဉာဏ်မပါပဲမြင်တဲ့အမြင်သည်ဒိဋ္ဌိအမြင်ဘာလဲဉာဏ်မပါလို့ပဲမြင်တဲ့အမြင်သည်ဒိဋ္ဌိမရှိတော့အတ္တဘောခန္ဓာလို့မြင်တာဒီဘယ်လိုနဲ့မြင်တာတော့ဒိဋ္ဌိနဲ့မြင်တာဒီလိုမလားတကယ်ဉာဏ်နဲ့ကြည့်လိုက်တဲ့အခါကျတော့ဟောဒီထဲမှာရုပ်တွေရှိတယ်နာမ်တွေရှိဘာတွေရှိတော့တမ်းမဲ့ခန္ဓာတော့ကရုပ်တွေရှိတယ်တက်ရှိခန္ဓာကျတော့ရုပ်လည်းရှိတယ်နာမ်လည်းရှိတယ်ထီလို့ကြိုင်လို့တွယ်လို့ရတာသည်ပထဝီဓာတ်ရဲ့သဘောဒီလိုမလားဒီတည်းမှာအသာသွေးရိုးအကျော်ကလစီလေးတွေအဲ့ဒါလေးတွေပြုတ်ကွက်မတော့ပုံမှန်တရာလေးပြအောင်ပုံဖော်ပေးနေတာကအာဘောဓာတ်ရဲ့သဘောနော်ပူတဲ့သဘောရှိတယ်အေးတဲ့သဘောရှိတယ်အဲ့ဒါဒီဒေဇောဓာတ်ရဲ့သဘောအဲ့လဲလှုပ်လှုပ်ရှားရှားနဲ့သွားသွားလာလာနဲ့နေလို့ရတာဒီဝါယောဓာတ်ရဲ့သဘောနော်ကျန်တဲ့ရုပ်တွေလည်းရှိပါတယ်ဒါပေမဲ့အဓိကပြောချင်တာကဒီလေးမျိုးဟုတ်တယ်မလားအဲဒီတော့ဟောဒီခန္ဓာကိုယ်ကြီးထဲမှာပရိဝိဒါရှိတယ်အာဘောဓာရှိတယ်ဒေသောဓာရှိတယ်ဝါယောဓာရှိတယ်ပရိဝိဒါရှိတယ်သာပြောတာဘယ်မလဲလက်နဲ့ကြံပြသမှာမတွေ့ဘူးမျက်စိနဲ့ကြည့်လို့ရအောင်ပြန်ပြသမှာမရဘူးဘာနဲ့မှကြည့်လို့ရမှာလဲဉာဏ်နဲ့မှကြည့်လို့ရအောင်နော်အဲ့ဒါညာနဲ့ကြည့်လိုက်တဲ့အခါကျတော့အခုလုံးမထိုင်နေလို့ရတာဒီဘာတတ်ရှိတော့လဲဝါယောဓာတ်ကဟိုဘက်ဒီဘက်ရင်းရိုင်မတော့အောင်ထိမ့်ပေးတယ်ဒီလိုမလားပထဝီဓာတ်ကထိုင်လို့ရအောင်အမာခံလေးနဲ့တိဆောက်ပေးထားတယ်နော်ရုံမရှိလို့ရှိရင်ထိုင်လို့ရပါမလားမရဘူးဘုန်းကြီးတို့စာရင်းမှာဆိုပါတယ်ဟုတ်လားဟောရုံမရှိတဲ့အာရုပ္ပမြမကြီးတွေ မြတ်စွာဘုရားစီလာတဲ့အခါကျတော့ထိုင်လို့မရဘူး။နော်။ဘာဖြစ်လို့ထိုင်လို့မရတာလဲ။ရုံမရှိဘူး။ရုံမရှိဘူး။အဲဒါကြောင့်မလို့ဘုန်းကြီးပရိသတ်တွေကလည်းထိုင်နေနိုင်တာဒီဘာရှိလို့ထိုင်နေနိုင်တာလဲ။ရုပ်ရှိလို့ထိုင်နေနိုင်တာ။နော်။ဘာရုပ်ရှိလို့ထိုင်နေနိုင်တာလဲ။ပထဝီဆိုတဲ့ရုပ်ရှိလို့ထိုင်လို့ရတယ်။မတည့်ရလို့ရတယ်။ဟောဘက်ဒီဘက်ရင်းရမတော်အောင်ထိုင်ပေးတာကဝါရော။ဒီလိုမှလား။အေးဒီထဲမှာပျော်သဘောလေးရှိတယ်ပါသဘောလေးရှိတယ်အဲ့ဒါလည်းပါလေပထဝီပိုသဘောလေးရှိတယ်အေးသဘောလေးရှိတယ်အဲ့ဒါပါလေအဲ့ဒါဒီသောအသာသွေးရိုးကြောတွေတစ်ခုစီတစ်ခုစီပျော်ကွယ်မတော့အောင်ပေါင်းဆက်ဖွဲ့စည်းပေးထားတာကပါဘောရဲ့သဘောဟောဘက်ဒီဘက်ရင်းရမတော့အောင်ထိမ့်ပေးတာကဝါရောရဲ့သဘောလှော်လှော်ရှားရှားဖြစ်နေတာကဒါလည်းပဲဘွာရောရဲ့သဘောပဲဒီလိုမလားဒီတော့လက်ကလေးရွှေလိုက်တယ်ဟိုဘက်ဒီဘက်ပြောင်းလိုက်တယ်ဘွာရောဓာတ်တွေပေါက်ပြန်နေတာဟုတ်တယ်မလားဘွာရောဓာတ်တွေဖြစ်နေတာပူတယ်အေးတယ်ဒီဇောဓာတ်တွေဖြစ်နေတာနားရဲကျင်တယ်ကြိုက်တယ်ခဲတယ်ဒီဇောဓာတ်တွေဖြစ်နေတာအဲပရိဝိဓာတ်တွေဖြစ်နေတာနော်ဒီတော့ဟောဒီခန္ဓာကိုယ်ထဲမှာလည်းပရိဝိယဘောဒီဇောဘွာရောဆိုတဲ့ခြေခံရုပ်တွေမရှိဘူးလားရှိအဲ့ဒီခြေခံရုပ်တွေကိုကြည့်ကြပါလေဆိုဗာနဲ့ကြည့်ရပါလေဉာဏ်နဲ့မကြည့်နိုင်ရင်တော့ဒိဋ္ဌိနဲ့ကြည့်နေပြီဒိဋ္ဌိနဲ့ကြည့်ရင်အမှန်မြင်မှာမလားအမှားမြင်ဘာခန္ဓာကိုမြင်မှာလဲအတ္တဘောခန္ဓာပဲမြင်မှာအတ္တဘောခန္ဓာမြင်နေရင်အမြင်မှာလားမြင်မှာလားဘာကိုမြင်မှာမြင်မှာတော့သဘောခန္ဓာမြင်မှာအမြင်မှာဒီလိုမလားအဲ့ဒီတော့သဘောခန္ဓာကိုမမြင်ရင်အတ္တဘောခန္ဓာမြင်မယ်အတ္တဘောခန္ဓာမြင်မြင်မြင်နာမည်မျိုးမျိုးပေးတော့ဟောရလေးကိုဗလားစတဲ့ခွဲလို့နာမည်ပေးတယ်လို့ဟောဒီပုံမသရာညကြည့်ပြီးတော့ပုဂ္ဂိုလ်ပဲတတ္တဝပဲငါပဲသူပဲယောက်ျားပဲမိန်းမပဲလို့နာမည်တွေမပေးဘူးလားပေးအဲ့ဒီလိုနာမည်တွေမျိုးမျိုးပေးလိုက်တဲ့အတွက်အဲ့ဒီနာမည်တွေချာလာပညာလားအဲ့ဒါကြောင့်ပုံမသရာနေပညာလို့ဒီလိုပြောတာပေါ့နော်အဲ့ဒီပုံမသရာပညာခန္ဓာကြီးကိုဆွဲပြီးတော့ဒါငါပဲမပြောဘူးလားပြောလားသူပဲပုဂ္ဂိုလ်တ attva ပဲဒါယောက်ျားပဲဒါမိန်းမပဲဒီလိုမဟုတ်လားတကယ်တမ်းကျတော့ဟောဒီဓမ္မတကယ်ရှိနေတာဒီယုတ်တရားနဲ့နတ်တရားယုတ်တရားကဘယ်လိုတွေတော့ပတ္တိဓာအာဘောဓာသီသောဓာဝါယောဓာသူတို့နေ့တည်းကကျန်သောယုတ်များဟုတ်တယ်မဟုတ်လားနတ်တရားကဘယ်လိုတွေတော့ဟောဒီခန္ဓာကိုယ်ကြီးဓမ္မသိတတ်တဲ့သဘောလေးမရှိဘူးလားရှိဖုန်တော်ပရိသတ်တွေယနေ့အသက်ရှင်နေတဲ့သွားတော်လာလာဖြစ်နေတဲ့နတ်တရားမရှိလို့လားရှိတော့နတ်တရားသာလုံးဝမရှိတော့ဘူးဆိုရင်ခန္ဓာကိုယ်ကြီးဘုံဘုံလဲသွားပြီဟုတ်တယ်မလားဒီခန္ဓာကိုယ်ကြီးလှုပ်လှုပ်ရှားရှားနေလို့ရပါမလားဘာအသုံးကြတော့မလဲနတ်တရားသာမရှိတော့ဘူးဆိုရင်ဘာအသုံးကြတော့မလဲဘာမှအသုံးမကြတော့ဘူးနော်သုတ်တံပေါ်ပြီးတော့ဟုတ်လားမိချုပ်ပြေအောင်မရှိနော်ဒီတော့ဟောရိခန္ဓာကိုယ်ကြီးသုံးတက်နေခြင်းသည်တခြားတရားရှိလို့လားနတ်တရားရှိလို့နတ်တရားရှိလို့နော်အဲ့ဒီနတ်တရားရှိသေးတဲ့ခုနယုတ်တရားကလေးတွေလည်းပဲအသက်ရှင်ပြီးတော့မနေဘူးလားနေလားနတ်တရားကယုတ်ကိုမိတဲ့ယုတ်တရားကနတ်ကိုပြောင်းပန်ပိုးပေးတဲ့နတ်နဲ့ယုတ်တွဲနေသည့်အတွက်အသက်ရှင်တယ်ဆိုတာဖြစ်လာတာအဲ့ဒီနတ်တရားမရှိဘူးဆိုတာနဲ့ဒီယောက်ခန္ဓာကိုယ်ကြီးကိုအသက်ရှင်တယ်လို့ပြောလို့ရပါမလားမရတော့ဘူးဒီတော့အသက်ရှင်နေတယ်လို့ပြောနေရတာဒီပင်နတ်တရားနဲ့ယုတ်တရားရှိအဲ့ဒီလိုသဘောပေါက်လာနော်ကိုကနတ်တရားနဲ့ယုတ်တရားကိုမသိပေမဲ့လို့လည်းပဲအသက်ရှင်နေတာထောက်သောအဖြစ်ဘာတွေဘာတွေရှိနေလို့လဲနတ်တရားနဲ့ယုတ်တရားတွေရှိနေလို့ဟုတ်တယ်မဟုတ်လားကဲဒီလိုဆိုလို့ရှိရင်လူတယောက်လို့ပြောပေမဲ့အဲ့ဒီလူတယောက်ရဲ့အနှစ်သာရသည်ယုတ်တရားနဲ့နတ်တရားပဲယုံတရားနတ်တရားနှစ်ခုနှုတ်လိုက်လို့ရှိရင်ဒီခန္ဓာကိုယ်ကြီးဘာမှအသုံးမတည်တော့ဘူးဟုတ်တယ်မလားဒီခန္ဓာကိုယ်ကြီးဒီရထအရထမှာသွားသွားလာလာနေလို့ရသေးရလားဘယ်ပို့ရမလဲသောတံပို့ရမှာယုံနိုင်ရှိနေလို့ပုဂ္ဂိုလ်တ attva တရားအနေနဲ့လူတရားအနေနဲ့သွားသွားလာလာလို့ရနေတာတန်မိုးရှိနေတာဒီတော့ဟောဒီခန္ဓာကိုယ်ကြီးထဲမှာတကယ်အနှစ်သာရတရားစီယုံတရားနဲ့နတ်တရားဘာတရားနဲ့ဘာတရားနဲ့အဲ့ဒီယုံတရားနဲ့တရားအနှစ်သာရတရားဖြစ်တဲ့အတွက်သူသည်မရှိတရားလားအရှိတရားလားပ ောင်မသရာကြီးကအဲ့ဒီရောက်နာကိုမိပြုတ်ပြီးတော့အသက်ရှင်ခွင့်ရနေတာဖြစ်တဲ့အတွက်တကယ်အရှိတရားလားတကယ်မရှိတဲ့တရားတကယ်မရှိတဲ့တရားပောင်မသရာကြီးကတကယ်မရှိတဲ့တရားဟောဒီတန်မှာရှိတဲ့နာယောက်တွေကတကယ်ရှိတဲ့တရားနော်နာယောက်ကိုအခြေခံပြီးတော့မှပုဂ္ဂိုလ်ပဲတတဝါပဲယောက်ျားပဲမိန်းမပဲလူပဲနတ်ပဲလို့ပြောနေကြတာအဲ့ဒီနာယောက်နှစ်ခုမရှိတော့တာတဲ့ဒီပိုင်းနဲ့ပုဂ္ဂိုလ်စရာလည်းမရှိတော့ဘူးတတ္တဝါစရာလည်းမရှိတော့ဘူးဒီခန္ဓာကိုယ်ကြီးလည်းပဲပေါက်ပွားပြည့်စည်ပြီးတော့သွားမှာပဲနော်ဒီခန္ဓာကိုယ်ကြီးပေါက်ပွားပြည့်စည်ပြီးတော့မသွားအောင်ထိန်းထားတာသည်နာနေရုပ်မဟုတ်လားဟုတ်လားဒီခန္ဓာကိုယ်ကြီးပေါက်ပွားပြည့်စည်ပြီးတော့မသွားအောင်ထိန်းထားတာဗာနဲ့ဗာနဲ့ဗာတော့နာနေရုပ်နှုတ်လိုက်ရင်ဒီခန္ဓာကိုယ်ကြီးသည်ဘာမှမရှိတော့ဘူးနော်ဖွဲ့ရည်ကြီးလို့ဖြစ်သွားပြီငပြောလုံးကြီးလို့ဖြစ်သွားပြီလက်ပံလုံးကြီးလို့ဖြစ်သွားပြီဘာမှနှိတာရမရှိတော့เนาะဒီတော့တကယ်နှိတာရသည်နန္တရားနဲ့ယုတ်တရားနန္တရားကခန္ဓာဖွဲ့လိုက်တော့ဘယ်နှပါးလဲ၄ပါးယုတ်တရားက၃ပါးအားလုံးပေါင်းလိုက်တော့ခန္ဓာဘယ်နှပါးလဲဟောဒီလိုတော့ဟောဒီခန္ဓာကိုယ်ကြီးထဲမှာခန္ဓာ၅ပါးမရှိဘူးလားရှိတခုချင်းပြောကြည့်စမ်းဟုတ်ပြီခန္ဓာ၅ပါးရှိတယ်ဒီလိုမဟုတ်လားအဲ့ဒီခန္ဓာ၅ပါးတကယ်ရှိတဲ့တရားကိုဘုန်းကြီးတို့ပရိသတ်တွေကဉာဏ်နဲ့မကြည့်နိုင်တဲ့အခါကျတော့ဒီခန္ဓာတရားကို၅ပါးကိုမြင်သလားမမြင်ဘူးလားဒီခန္ဓာ၅ပါးကိုမမြင်ဘူးဆိုလို့ရှိရင်ဟောဒီနေရာမှာရုပ်လည်းမတွေ့ဘူးနာမ်လည်းမတွေ့ဘူးခန္ဓာလည်းမတွေ့ဘူးဖြစ်သဘောလည်းမတွေ့ဘူးပြက်သဘောလည်းမတွေ့ဘူးဘာတွေပဲတွေ့မလဲပုဂ္ဂိုလ်တတ္တဝါငါသရဝါယောက်ျားမိန်းမလူနှက်ပြမဒါပဲတွေ့ဟောဒီဒိဋ္ဌိအမြင်နဲ့မြင်လိုက်တဲ့အမြင်သည်တကယ်ရှိတဲ့တရားကိုမြင်နေတာလားမရှိတာကိုမြင်နေတာမရှိတာကိုမြင်နေတာမဟုတ်လို့အမှန်မြင်တာလားအမှားမြင်တာအမှားမြင်တာအမှားမြင်တာမဟုတ်လို့တခြားလားဒိဋ္ဌိလားဗာဒိဋ္ဌိတဲ့တော့တက္ကရာဒိဋ္ဌိရှင်းသန္တာကအဲ့လိုဖြစ်နေတာဒီလိုမလားရှင်းသန္တာကသူကဉာဏ်နဲ့မကြည့်နိုင်ဘူးနော်ဉာဏ်နဲ့မကြည့်နိုင်တဲ့အခါကျတော့ဘာနဲ့သူကြည့်နေတော့ဒိဋ္ဌိနဲ့ကြည့်နေဒိဋ္ဌိနဲ့ကြည့်တော့ဟောဒီတည်းမှာခန္ဓာကိုမြင်သလားယောက်နာကိုမြင်သလားဘယ်လိုမြင်နေတော့ပုဂ္ဂိုလ်သတ္တဝါငါလို့မြင်ဘယ်လိုမြင်နေတော့ပုဂ္ဂိုလ်သတ္တဝါငါလို့ဒီလိုမြင်နေတာကိုဒီလိုမဟုတ်လားအဲ့ဒီအမြင်ကသူ့မှာရှိနေပါတယ်တဲ့နော်အဲ့ဒီအမြင်ရှိနေတဲ့အခါကျတော့ကဲပြဇာပြတဲ့ခေကရမြတ်ကြီးဈီမာလာပြီးတော့ယဟဝတ္တပုဂ္ဂိုလ်ဖြစ်သည့်အာလျောသောမြတ်စွာဘုရားသခင်ကရမြတ်ကြီးတက်တော်တည်းရှားရှင့်နေတဲ့အချိန်မှာမြတ်စွာဘုရားသခင်ကရမြတ်ကြီးဟောတော်မူတဲ့တရားတွေသူလုံးဝမနာပါဘူးလို့ပြောလို့ရပါမလားနားတော့နားမှာပဲဟုတ်တယ်မလားအဲဒီလိုနာသည့်အာလျောသောဟောဒီတရားတွေကိုလည်းပဲခန္ဓာအတိုင်းဟောဒီတရားဟောတာသည့်တရားတဲ့ခန္ဓာကိုလည်းမိသူဝိပဿနာဉာဏ်နဲ့မရှိဘူးလားရှိမလားရှိမှာပဲဟုတ်တယ်မလားဝိပဿနာဉာဏ်ဖြစ်တာမဖြစ်တာထားမရှိဘဲတော့သူမနေတော့ဘူးနော်တရားလည်းမနေမနာပဲနဲ့နေပါလားတရားနာပါလားဒုက္ခနာကိုလည်းသူမရှိဘဲနေပါလားရှိမလားရှိမှာပဲဟုတ်တယ်မလားဒီတော့မြတ်စွာဘုရားသခင်ကရောမြတ်ကြီးတတ်တော်တရားရှိတော့မှာရှင်သန္တာတိလုံးဝတရားမရှိပါဘူးလို့ဒီလိုတရားသိပြောလို့မရဘူးနော်ရှုပင်ရှုညာတော်လည်းပဲသူကဝိပဿနာနဲ့ရှုပင်ရှုညာတော်လည်းပဲဝိပဿနာညာပြီးပြင်းပြင်းသူ့မှာဖြစ်မလာဘူး။ဘာဖြစ်လို့ဖြစ်မလာသလဲလို့မေးတော့အမားမြင်တဲ့ဒိဋ္ဌိရှိနေလို့ဟောဒီဒိဋ္ဌိဘာဖြစ်လို့ဖြစ်နေသလဲလို့မေးရင်အမားမြင်လို့ဒိဋ္ဌိဖြစ်တာ။ဒီလိုမဟုတ်လား။ဒိဋ္ဌိကတပတ်သူရောက်လာတာမဟုတ်ဘူးနော်။ဒိဋ္ဌိတပတ်သူရောက်လာတာမဟုတ်ဘူး။အမြင်လို့ဒိဋ္ဌိဖြစ်တော့အမှားမြင်လို့ဒိဋ္ဌိဖြစ်တာဘယ်လိုမြင်လို့အမှားမြင်တယ်လို့ခေါ်တာလဲအဲပုဂ္ဂိုလ်သတ္တဝါငါလို့မြင်တယ်လို့အမှားမြင်တယ်လို့ခေါ်တာဒီလိုမလားဒီတော့ဘုန်းကြီးတို့ပရိသတ်တွေယနေ့ဝိပဿနာတရားရှုတဲ့အခါကျတော့ဟောဒီပုံမသရခန္ဓာကိုယ်ကြီးကိုကြည့်ပြီးတော့ပုဂ္ဂိုလ်သတ္တဝါငါလို့သာမြင်နေကြမယ်ဆိုရင်ဝိပဿနာဉာဏ်ဖြစ်ပါဘူးပုဂ္ဂိုလ်သတ္တဝါငါလို့မြင်နေရှင်းသန္တာနဲ့ဘာမှမထူးဘူးဒီလိုမလားရှင်းသာတော့လည်းဘာမှမထူးဘူးဒီတော့ရှင်းသာနာဖြစ်နေတဲ့ဖ ဖြစ်ပေါ်လေးတွေတရကယူပြီးတော့သင်္ကန်းစာယူပြီးတော့အဲ့ဒီလိုမဖြစ်အောင်ကြိုးစားရမှာပဲနော်ကျောင်းရှင်သာရကဒုက္ခဘယ်လိုမြင်နေတော့ပုဂ္ဂိုလ်တ attva ငါတို့မြင်နေဖရာသည်ငါဖရာတရားသည်ငါဖရာဟောတဲ့တရားမို့လို့ငါတရားနေရာကဒုက္ခငါနဲ့သုံးသပ်နေတာနော်ဖရာသည်ငါဖရာငါကိုယ်တိုင်တော်ထွက်စေတော့ငါပို့ပေးခဲ့ရတဲ့ဖရာငါကိုယ်တိုင်မယ်စင်တောင်ကြီးကလေးဘဝကလေးကတက်တော်29နှစ်အထိနေတရဝအများနဲ့ပြုစုပေးလာလှုပ်ကြွလာခဲ့ရတဲ့ဖရာငါဖရာဟုတ်တယ်မလားဖရာသည်ငါဖရာဒီကဖရာအပေါ်မှာသူကဉာဏ်တော်ကအယုံပြုပြီးကိုယ်ွယ်နေတာလားပုံမှန်တရာပုဂ္ဂိုလ်တ attva ကိုအယုံပြုပြီးကိုယ်ွယ်နေတာလားဉာဏ်ကွာယုံပြုတ်နေတာလားအတ္တဘောခန္ဓာကြီးကွာယုံပြုတ်နေတာသူ့အမြင်သည်ဉာဏ်နဲ့ကြည့်တာလားဒိဋ္ဌိနဲ့ကြည့်တာလားဒိဋ္ဌိနဲ့ကြည့်နေတာဒီလိုမဟုတ်လားဒိဋ္ဌိနဲ့ကြည့်တယ်လို့ပြောရတာကအမှန်မမြင်လို့ဒိဋ္ဌိဖြစ်နေတာနော်ဒိဋ္ဌိနဲ့ကြည့်တယ်လို့ဒီလိုတမင်တွေကကြည့်တာတော့မဟုတ်ဘူးအမှန်မမြင်လို့ဒိဋ္ဌိဖြစ်နေတာနော်ဖရာတိငါဖရာဖရာတိငါဖရာဖရာကိုငါဖရာလို့ပြောနိုင်တာသည်တခြားကြောင့်လားငါရှိတယ်။အော်ဒါလေးကိုဘုန်းတော်ပြိဿတဲ့ခွင်းဆက်ကလေးကိုရှာကြည့်နော်။ဖရာကိုငါဖရာလို့ပြောလိုက်တယ်။ငါနဲ့ပတ်သက်တဲ့ဖရာငါကိုယ်တိုင်လက်ပုတ်ခဲ့ရတဲ့ဖရာငါကိုယ်တိုင်ပြုစုလှုပ်ကြွေးခဲ့ရတဲ့ဖရာငါနဲ့ပတ်သက်တဲ့ဖရာငါနဲ့ပတ်သက်တဲ့ဆိုတာကပါဠိလိုတော့အတ္တနိယ။ပါဠိလိုပါလေအတ္တနိယအဲ့ဒီအတ္တနိယသည်တခြားကြောင့်ဖြစ်တာလားအတ္တရှိလို့ဖြစ်တာအတ္တကငါငါသည်အတ္တငါသည်အတ္တငါနဲ့ပတ်သက်တယ်ဆိုတာကအတ္တနိယဒီလိုခွဲမှန်းနော်ငါဆိုတာနဲ့ငါနဲ့ပတ်သက်တယ်ဆိုတာနဲ့အဲ့ဒီနှစ်ခုထဲမှာဘယ်လိုကအရင်ဖြစ်ဘယ်လိုရှိလို့ဘယ်လိုဖြစ်ငါရှိလို့ငါနဲ့ပတ်သက်တယ်ဆိုတာဖြစ်တာကိုဒီလိုမလားငါရှိလို့ငါသားဆိုတာဖြစ်လာနော်ငါမရှိရင်ငါသားရှိပါမလားမရှိဘူးငါရှိလို့ငါသမီးဆိုတာဖြစ်လာတာငါမရှိငါသမီးဖြစ်ပါမလားမရှိဘူးငါရှိလို့ငါသားဖြစ်တယ်ငါရှိလို့ငါသမီးဖြစ်တယ်ငါရှိလို့ငါဇနီးဖြစ်တယ်ငါရှိလို့ငါခင်ပွန်းဖြစ်တယ်ငါရှိလို့ငါအမေဖြစ်တယ်ငါအဖေဖြစ်တယ်ဒီလိုမလားငါရှိလို့လည်းပဲငါနဲ့ပတ်သက်တဲ့ဆွေမျိုးမိသင်ငါဖြစ်တယ်။အဲ့ဒါတွေအားလုံးဒီဗမာအခြေခံတော့ငါမှာအခြေခံ။ဟုတ်တယ်မဟုတ်လား။ဒါတော့ရှင်သာနာတိငါဆွဲမဖြုတ်နိုင်ဘူး။နော်။ငါဆွဲမဖြုတ်နိုင်တော့ဒိဋ္ဌိဖြုတ်နိုင်လား။မဖြုတ်နိုင်ဘူး။ဒိဋ္ဌိမဖြုတ်နိုင်တဲ့အခါကျတော့နေရကမှာသူကငါနဲ့ပတ်သက်နေတာ။နော်။ဖရာကလည်းငါဖရာ။တရားကလည်းငါတရား။အဲ့ဒီတော့သူကဆွဲနေတာကိုအဲ့ဒီတော့ငါလို့ပြောတာကအတ္တငါနဲ့ပတ်သက်တဲ့ຢာတွေကအတ္တနိယအတ္တနဲ့အတ္တနိယနှစ်မျိုးရှိတဲ့အထက်မှာဘယ်လိုကစအတ္တကစနော်အတ္တကစအဲ့ဒီလိုဆိုရင်အတ္တနဲ့အတ္တနိယနှစ်မျိုးရှိတဲ့အထက်မှာအတ္တကိုယင်ဖြုတ်မလားအတ္တနိယကိုယင်ဖြုတ်အတ္တကိုယင်ဖြုတ်နော်အတ္တမပြုတ်ဖဲနဲ့အတ္တနိယမပြုတ်ဘူးဒီလိုမလားပါပါလေအတ္တမပြုတ်ဖဲနဲ့ငါဆိုတဲ့အမြင်မပြောက်ဖဲနဲ့ငါနဲ့ပတ်သက်တဲ့ငါသားငါသမီးဆိုတဲ့အမြင်ပြောက်ပါငါဆိုတဲ့အမြင်မပြောက်ဖဲနဲ့ငါဇနီးငါခင်ပွန်းဆိုတဲ့အမြင်ပြောက်ပါမလားဒါတော့ငါသားငါသမီးငါဇနီးငါခင်ပွန်းဆိုတဲ့အမြင်နေပြောက်ချင်ပါတယ်ဆိုရင်အရင်ဆုံးဘာကိုပြောက်အောင်လုပ်ရလဲငါကိုပြောက်အောင်လုပ်ဒီလိုမလားငါကိုပြောက်လို့အဲ့ဒီတော့ငါလို့ဆွဲနေတာဒီဘယ်ကိုဆွဲနေတာလဲခန္ဓာ၅ပါးယုတ်နံ၅ပါးကိုငါလို့ဆွဲနေတာတကယ်ရှိတာကတကယ်နှိဒါရာကြီးကဘာလဲယုတ်နဲ့နံဘာလဲဘာလဲဘာပါလဲခန္ဓာပြေပြောတော့ဘယ်နှပါလဲ၅ပါးအဲ့ဒီယုတ်နံခန္ဓာကြီးကိုငါနဲ့ဆွဲနေလိုက်တဲ့အခါကျတော့ယုတ်ကလည်းငါနံကလည်းငါအကြံတော်ပြောမယ်ဆိုလို့ရှိရင်ရူပခန္ဓာကလည်းငါဝရဏခန္ဓာကလည်းငါ၊တိညာခန္ဓာကလည်းငါ၊ သင်္ခါရခန္ဓာကလည်းငါဝိညာဏခန္ဓာကလည်းငါအကောင်လုံးငါဆွဲနေတယ်ဒီလိုမလားအဲဒီလိုအကောင်လုံးငါဆွဲနေတဲ့အခါကျတော့ပြက်ဝိပဿနာရှုလာပြီရှင်သန္တာဝိပဿနာလေးတွေမရှုဘူးလားရှုလားရှုပြီရှင်ရတော့လားဟောဒီခန္ဓာ၅ပါးကိုသူကဘာနဲ့ဆွဲနေလဲခန္ဓာနဲ့ဆွဲပြီဆွဲရတော့လည်းပဲသူရှုလိုက်တဲ့ခန္ဓာကိုရှုလိုက်တဲ့အခါကျတော့အရှုကံဖြစ်တဲ့ခန္ဓာကိုရှုလိုက်တဲ့အခါတော့ခန္ဓာပြတ်တာသူမမြင်ဘူးလားမြင်လားပြတ်တာမြင်တယ်ဟုတ်တယ်မလားအနေဆာလို့သူမြင်တယ်နော်ပြတ်တာလေးတွေသူမြင်တယ်ပြတ်တာမြင်ပေမဲ့လို့လည်းပဲဒီအပေါ်မှာသူကဘာနဲ့ဆွဲနေလဲငါနဲ့ဆွဲဒီတော့တကယ်ပြတ်သွားတာကငါပြတ်တာလားခန္ဓာတွေပြတ်တာအခုနောက်တော့ငါသိတတ်တဲ့သိကလေးဖြစ်တဲ့အခုမရှိတော့အခုနောက်တော့ငါခံစားမှုလေးရှိတဲ့အခုမရှိတော့အခုနောက်တော့ငါဖောက်ပြတဲ့နာမှုကျင်မှုလေးရှိတဲ့အခုမရှိတော့မရှိတော့တာဒီတခြားကြောင့်လားပြက်ပြက်သွားလို့လားအဲ့ဒီတော့သူ့ရဲ့ခန္ဓာကိုသူစိုက်ပြီးတော့ကြည့်လိုက်တဲ့အခါကျတော့ပြက်တာလေးတွေတွေ့တယ်သောတရုံကသိပါတယ်အသိလေးအသိဆိုတဲ့နန္တရားအသိဆိုတဲ့စိတ်အသိဆိုတဲ့ဝိညာဉ်ဝိညာဉ်ကလေးသောတော်ကရှိတယ်အခုမရှိတော့သောတရုံကသိတဲ့အသိကတစ်မျိုးအခုသိတဲ့အသိကတစ်မျိုးအသိတစ်ခုနဲ့တစ်ခုတူသလားမတူတာသေးဘူးအသိတစ်ခုပြက်လို့အသိတစ်ခုအစားထိုးတာဒီလိုမလားခံစားမှုလေးတွေကတစ်ခုနဲ့တစ်ခုတူရလားဒါလည်းမတူဘူးနားရဲကျင်တဲ့သဘောလေးတွေကတစ်ခုနဲ့တစ်ခုတူရလားဒါလည်းမတူဘူးဖောက်ပြန်တဲ့သဘောလေးတွေလည်းတစ်ခုနဲ့တစ်ခုတွေ့ရလားဒါလည်းမတူတာလေးတွေသိပြန်လေဟောဒီခန္ဓာထဲမှာမြဲတမ်းတည်တတ်နေလို့လားပြက်ပြက်သွားလို့လားဒီတော့ခန္ဓာရဲ့လမ်းစဉ်သည်ဖြစ်ပြီးပြတ်တတ်တဲ့လမ်းစဉ်ဒီလိုမလားခန္ဓာရဲ့သဘာဝသည်ဖြစ်ပြီးပြတ်တတ်တဲ့သဘာဝဒီတော့ဟောဒီခန္ဓာကိုကြည့်လိုက်တဲ့အခါမှာသူ့ရဲ့သဘာဝကဖြစ်ပြီးပြတ်တတ်တယ်နော်သူရဲ့သဘာဝကဖြစ်ပြီးရင်ပြတ်တတ်တယ်အဲ့ဒီသဘာဝတွေဘယ်လိုနေလဲမေးတော့ရုပ်သဘာဝနဲ့နာမ်သဘာဝဒီတော့ရုပ်တရားကလည်းဖြစ်ပြီးရင်ပြတ်တယ်နာမ်တရားကလည်းဖြစ်ပြီးရင်ပြတ်တယ်ဖြစ်ပြီးပြတ်တဲ့သဘောလေးကိုတော့ရှင်သန္တာသံသာဝဝမသိဘူးလားသိလားသိပင်သိ냐တော့လဲသူကဟောရီရုပ်နာခန္ဓာကိုသူ့စိတ်ထဲမှာစွန့်နေတာကပုဂ္ဂိုလ်တတ္တဝါဟာဒီတော့တကယ်ပြတ်တာကရုပ်တကယ်ပြတ်တာဘယ်လိုကပြတ်တော့ဒါပေမဲ့ရှင်သန္တထင်လိုက်တာကငါပြတ်တယ်ဘယ်လိုမလားတကယ်ပြတ်တာဘယ်လိုပြတ်တော့ငါပြတ်တာလားရုပ်ပြတ်တာလားဒါပေမဲ့ရှင်သန္တထင်တာကငါပြတ်တယ်ဘယ်လိုမလားနောက်တကတကယ်ပြတ်တာကတခြားပြတ်တာလားနာနေပြတ်တာလားဝေဒနာတွေပြတ်တယ်စိတ်တွေပြတ်တယ်ပညာတွေပြတ်တယ်သင်္ခါရတွေပြက်တဲ့ခန္ဓာငါးပါးမပြက်ဘူးလားပြက်ဒါပေမဲ့ရှင်သန္တာထင်နေတာကဘယ်လိုထင်တော့ငါပြက်တယ်ဒီလိုမလားငါပြက်တယ်လို့ထင်တာဒီဘာကြောင့်ထင်တယ်လဲဖြစ်တော့ကလည်းငါဖြစ်တယ်လို့ထင်တာလို့ဟုတ်တယ်မလားထင်တော့ကငါဖြစ်တယ်လို့ထင်တော့ပြက်တော့လည်းငါပြက်တယ်လို့ထင်တာပေါ့ဖြစ်တာကလည်းငါပြက်တာကလည်းငါဘုန်းတော်ပရိသတ်တွေလည်းယနေ့ဝိပဿနာတရားရှုတဲ့အခါကျတော့ဖြစ်တာလေးတွေတွေ့နေတာပဲပြက်တာလေးတွေလည်းတွေ့နေတာပဲမတွေ့ဘူးဆိုတာမရှိဘူးဒီလိုမလားသောသောကနားလဲအခုမရှိတော့ဒီလိုမလားသောသောကကျင်တယ်အခုရှိသေးလားမရှိတော့ဘူးသောသောကကြိုက်တယ်အခုရှိသေးလားနာတာလေးလည်းဖြစ်တယ်ဖြစ်ပြီးတော့ပြက်တယ်ကျင်တာလေးလည်းဖြစ်တယ်ဖြစ်ပြီးတော့ပြက်တယ်ကြိုက်တာလေးလည်းဖြစ်တယ်ဖြစ်ပြီးတော့ပြက်တယ်သောသောကနားတယ်အခုမရှိတော့ဘူးနာရာကနေနာပြောက်သွားတယ်နာတယ်ကြောက်သွားတယ်ကျင်းတယ်ကြောက်သွားတယ်ကြိုက်တယ်ကြောက်သွားတယ်ပူတယ်ကြောက်သွားတယ်အေးတယ်ကြောက်သွားတယ်ဒါမသိဘူးလားသိအဲ့ဒါသိတာတိရိစ္ဆာန်အပြက်ကိုမြင်တာလားအပြက်ကိုမြင်မြင်မြင်ညာတော့လဲဘုန်းကြီးတို့ပြိဿတွေကရှင်သန္တာလို့နာတာဒီငါအဲ့ဒီလိုများဆွဲနေခဲ့တော့အမြင်မလားအမြင်မလားအပြက်တော့မတွေ့ဘူးလားတွေ့လားဒါပေမဲ့အခြေခံအားဖြင့်ပုဂ္ဂိုလ်တ attva ငါမဟုတ်တဲ့ယုံနာပါပဲဆိုတဲ့အသည့်မရှိခဲ့တော့အဲ့ဒီအပြက်ကိုမြင်ရင်းနေမှန်တော့မြင်လားမှားတော့မြင်ရှင်သာနာဒီလိုဖြစ်နေတာကိုဟုတ်တယ်မလားဘုန်းတော်ပရိသတ်တွေလည်းအဲ့ဒီပုံစံဖြစ်နေမယ်ဆိုရင်ရှင်သာနာလိုပဲမက်ဖို့ရနိုင်ပါမလားအဲ့ဒီတော့နားလိုက်တာဘလူကနားတော့ငါနားတယ်ကျင်လိုက်တာဘလူကကျင်တော့ငါကျင်တယ်စောစောကငါနားတယ်အခုမနာတော့ဘူးသောသောကခြေတော်နေကြိုက်တဲ့အခုမကြိုက်တော့ဘူးသောသောကပေါင်ကကျင်တဲ့အခုမကျင်တော့ဘူးဒီလိုမလား ဒုဗ္ဗငါခြေလက်နဲ့တွဲပြီးတော့မြင်နေတာဖြစ်တဲ့အတွက်တခြားလားပုဂ္ဂိုလ်တ attva လားပုဂ္ဂိုလ်တ attva တခြားပြောတာလားငါလို့ပြောတာလားငါလို့ပြောတာဖြစ်တဲ့အတွက်နာတာမြင်မြင်မြင်ကြတော့လည်းပဲငါနာတယ်ဆိုတော့ဒီဘောမှာငါနဲ့ဆွဲနေတာငါနဲ့ဆွဲနေတဲ့အဆွဲသည်ညံနဲ့ကြည့်လို့ဆွဲတာလားညံမပါလို့ဆွဲတာညံမပါတဲ့အဆွဲသည်တခြားသလားဒိဋ္ဌိဆွဲတာဒိဋ္ဌိဆွဲဖြစ်နေတာဒီလိုမဟုတ်လားဒီတော့ပြက်တာမြင်မြင်မြင်ရတော့လည်းပဲငါပြက်တယ်။ဖြစ်တာမြင်မြင်မြင်ရတော့လည်းငါဖြစ်တယ်။နာတာမြင်မြင်မြင်ရတော့လည်းငါနာတယ်။ဒီလိုမလား။နာတာလေးပြက်တာမြင်မြင်မြင်ရတော့လည်းပဲအော်ငါခြေစလုံးလေးနာတာအခုမနာတော့ဘူး။ဒီလိုကိုနာရကနေမနာရစီတော့ဖြစ်ရကနေပြက်တဲ့စီတော့မြင်နာတော့မှန်တယ်။ဒါပဲမဲ့လို့လည်းပဲပုဂ္ဂိုလ်တ attva ငါနဲ့တွဲပြီးတော့မြင်နေတဲ့အတွေ့အဲ့ဒီအမြင်ဒီမှန်သောမြင်လားမှားသောမြင်အဲ့ဒီမှားသောအမြင်နဲ့မြင်နေသမျှကလပ်ပတ်လို့ဟောဒီဉာဏ်ဖြစ်ပါမလားဉာဏ်မဖြစ်လို့လဲမှားသောအမြင်နဲ့မြင်တာမှားသောအမြင်နဲ့မြင်လို့လဲပဲဉာဏ်မဖြစ်တာဒီလိုမဟုတ်လားဉာဏ်မဖြစ်ရင်ဝိပဿနာဖြစ်ကုန်မဖြစ်ဘူးနော်ဉာဏ်မဖြစ်ရင်ဒီတော့ဉာဏ်မပါလို့လဲမှားသောအမြင်နဲ့မြင်တာမှားသောအမြင်နဲ့မြင်နေလို့လည်းပဲဉာဏ်မဖြစ်နိုင်တာအပြန်လာစဉ်းစားပါတော့အပြန်လာစဉ်းစားပါပြန်ပြောကြည့်စမ်းဉာဏ်မပါလို့လည်းပဲမှားသောအမြင်နဲ့မြင်နေတာမှားသောအမြင်နဲ့မြင်နေတာမဟုတ်လို့လည်းပဲဉာဏ်မဖြစ်နိုင်ဘူးဒီတော့ဟောဒီမှားသောအမြင်နဲ့မြင်နေတဲ့အမြင်ကြီးကိုဖြောင်းနိုင်ရင်ဖြောင်းမဖြောင်းနိုင်တဲ့မြတ်ကလပ်ပတ်လုံးဉာဏ်ဘရောမှမဖြစ်ဘူးဟုတ်ရလားမှားသောမြင်နဲ့မြင်နေတဲ့အမှားမြင်ကြီးကိုဖြောင်းနိုင်ရင်ဖြောင်းမဖြောင်းနိုင်သမျှကလပ်ပါလုံးဉာဏ်ဖြစ်ပါမလားဉာဏ်မဖြစ်သမျှကလပ်ပါလုံးဝိပဿနာဖြစ်ပါမလားဝိပဿနာဖြစ်ရင်ဖြစ်မယ်ဥရိယပြဉာဏ်ဖြစ်တယ်ပြည့်တယ်လို့သိတဲ့ဥရိယပြဉာဏ်တော့လောက်တော့ဖြစ်ကောင်းဖြစ်မယ်ဒါပေမဲ့အထက်ဉာဏ်မဖြစ်နိုင်ဘူးဟုတ်တယ်မလားအထက်ဉာဏ်ဖြစ်နိုင်မှာမလားအထက်ညာမဖြစ်နိုင်ဘူးအထက်ညာမဖြစ်နိုင်တဲ့အတွက်မညာဖွညာရနိုင်ပါမလားမရနိုင်ဘူးเนาะအဲ့ဒီတော့ဘုန်းတော်ပရိသတ်တွေကအထက်ညာရကြပါတယ်ဆိုရင်ဒီနေရာမှာညာဖြစ်အောင်လုပ်ဘာဖြစ်အောင်လုပ်ရမှာလဲညာဖြစ်အောင်လုပ်တယ်တော့ကဲညာဖြစ်တယ်မဖြစ်ဘူးသလားဘယ်ပေါ်မှာမူတည်တယ်လဲမေးတော့အရှုခံဖြစ်တဲ့ခန္ဓာပေါ်မှာအမှန်တိုင်းသိသလားမတိတလားဆိုတဲ့အပေါ်မှာမူတည်တယ်။နော်ဘယ်ပေါ်မှာမူတည်တော့အရှုခံဖြစ်တဲ့ခန္ဓာအပေါ်မှာအမှန်တိုင်းသိတလားမတိတလားဆိုတဲ့အပေါ်မှာမူတည်တယ်။ဒါတိတိဖြောင်းနေတာပဲ။ဟုတ်တယ်မလား။ဘုန်းတော်ပရိသတ်တွေနားလည်တဲ့စကားလုံးနဲ့ပြောရင်ဘာပြောနေတာလဲ။ဒိဋ္ဌိဖြောင်းတယ်ဆိုတာဒိဋ္ဌိအမြင်နဲ့မကြည့်ပါနဲ့လို့ပြောတာ။ဟုတ်တယ်မလား။ဒိဋ္ဌိဖြောင်းတယ်ဆိုတာဘာပြောတာလဲ။ဒိဋ္ဌိမြင်နဲ့မကြည့်ပါနဲ့ဆိုတာလည်းဘာပြောတာလဲပုဂ္ဂိုလ်တ attva လို့မမြင်ပါနဲ့နော်ပုဂ္ဂိုလ်တ attva လို့မမြင်ပါစေနဲ့ရုပ်လို့မြင်ပါစေနာမ်လို့မြင်ပါစေအဲ့ဒီရောက်နေသည်သူ့အလိုလိုဖြစ်တာမဟုတ်ဘူးအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားလို့မြင်ပါစေဒါပြောနေတာရုပ်လို့မြင်ပါစေဆိုတာဒီဒိဋ္ဌိဖြုတ်တာဒီလိုမလားနာမ်လို့မြင်အောင်ကြည့်ပါဆိုတာလည်းဒိဋ္ဌိဖြုတ်တာပဲအကြောင်းကြောင့်မြင်အောင်ကြည့်ပါဆိုတာကဝိသကိစ္စကိုဖြောက်တာဟုတ်တယ်မဟုတ်လားအဲ့ဒီဒိဋ္ဌိအမြင်နဲ့ဝိသကိစ္စအမြင်နဲ့ဆက်ကြည့်နေမှာဆိုလို့ဒီအမြင်နဲ့မကြည့်ပါနဲ့နော်ဒီအမြင်နဲ့မကြည့်ပါနဲ့ဆိုတော့ဘာအမြင်နဲ့ကြည့်ရမှာလဲဉာဏ်အမြင်နဲ့ကြည့်ဘာအမြင်နဲ့ကြည့်ရမှာလဲဟောပြီဒါပြင်သဘောပေါက်သွားပြီနော်အတဘောခန္ဓာသဘောခန္ဓာနှစ်မျိုးရှိတဲ့အထက်မှာသဘောခန္ဓာကလေးကိုပေါ့ကြည့်ပေါ်စရာကဘာနဲ့ကြည့်မှာပေါ့မှာလဲဉာဏ်နဲ့ကြည့်เนาะဉာဏ်နဲ့ကြည့်အဲဒီလိုဉာဏ်ကလေးနဲ့ကြည့်လိုက်တဲ့အခါကျတော့ဘုန်းတော်ပရိသတ်တွေဒီတိုင်းကြီးဉာဏ်နဲ့တန်းကြည့်တော့မရနိုင်ဘူးဝိပဿနာဉာဏ်ဖြစ်ကုန်မဖြစ်နိုင်ဘူးအဲဒီတော့ဝိပဿနာဉာဏ်ဖြစ်ဖို့ဆိုတာကသောသောကလေးကကိုယ့်ရဲ့အသိထဲမှာကိုယ့်ရဲ့အမြင်ထဲမှာခိုင်မာနေတဲ့ခိုင်ခိုင်မာမာဖြစ်နေတဲ့ဟောဒီဒိဋ္ဌိအစွဲလေးတွေရှိနေသေးတယ်။အဲ့ဒီဒိဋ္ဌိဆွဲလေးတွေကိုဘုန်းတော်ပရိသတ်တွေကနော်ဟောဒီဉာဏ်နဲ့ဖယ်ရှားဖြစ်ဖို့ဆိုတာကလွယ်လွယ်နဲ့ဖယ်ရှားလို့ရပါမလား။မရပါဘူး။ဘာဖြစ်လို့လဲမေးတော့အခြေခိုင်းနေလို့ အစွဲကသန်နေလို့တသန္တရာလုံးကဒဲဒီစွဲကြီးပါလာတာမို့လို့စွဲတန်နေတယ်ဟုတ်တယ်မဟုတ်လားအဲ့ဒါလို့စွဲတန်နေတာဖြစ်တဲ့အတွက်ဟောဒီဒဲဒီစွဲကိုပယ်ဖို့ဆိုတာကတစ်စစ်တစ်စစ်တစ်စစ်အစစ်စစ်ပဲယူရတယ်တန်းပြီးတော့ပယ်လို့မရဘူးနော်ဘယ်လိုပဲယူရလဲအစစ်စစ်ပယ်မှရတာနော်အဲ့ဒီတော့အစစ်စစ်ပယ်ဖို့ဆိုတဲ့အခါကျတော့ပထမဆုံးဘယ်လိုနည်းနဲ့ပယ်ယူမလဲဟောဒီအရှုခံဖြစ်တဲ့ခန္ဓာသည်နှစ်မျိုးရှိတယ်အတဘောခန္ဓာရှိတယ်တဘောခန္ဓာရှိတယ်အဲ့ဒီလိုသိအောင်အရင်ကြိုးစားအောင်ဟုတ်တယ်မလားနောက်တနည်းပညာခန္ဓာရှိတယ်ပရမခန္ဓာရှိတယ်အဲ့ဒီလိုသိအောင်အရင်ခွဲကြပြီးတော့ကြည့်အောင်နော်ပညာခန္ဓာနဲ့ပရမခန္ဓာခွဲပြီးတော့သဘောပေါက်အောင်ကြိုးစားနော်အတဘောခန္ဓာနဲ့သဘောခန္ဓာကိုခွဲခြားခြားခွဲခြားခြားသိအောင်သဘောပေါက်အောင်ကြိုးစားအဲ့ဒီတော့ကြိုးစားဖို့တရားကကိုယ်မှကြိုးစားနိုင်တဲ့အရေးသေးမရှိတဲ့အခါကျတော့များများတရားနာမှာပေါ့ဘာလို့မှမလဲအဲ့ဒီတော့များများတရားနာတဲ့အခါကျတော့ပရိညာအဖြစ်ပြောတော့ဘာပရိညာလို့ခေါ်လဲအေးညာတပရိညာများများတရားနာများများတရားနာပါသရာကအဲ့ဒီလိုပညာပရမတ်ခွဲပြီးတော့ပြောတဲ့တရားတွေကိုများများနာပေးပါအတဘောခန္ဓာပဲသဘောခန္ဓာပဲလို့ခွဲပြောတဲ့တရားတွေကိုများများနာပေးပါဒီလိုမလားထိုင်နေတယ်ထိုင်တဲ့ပုံမှန်တရားကြီးကဘာခန္ဓာအဲ့ဒီဓမ္မရှိနေတဲ့ယုံနာသဘောတရားကလေးတွေကသဘောခန္ဓာပုံမှန်တရားကြီးကပညာလားပရမလားဒီဓမ္မရှိတဲ့သဘောတရားကလေးတွေကဟုတ်ထိုင်နေတဲ့အခါကျတော့နည်းနည်းလေးနိုင်ဘက်လောက်ကြာလာပြီဆိုရင်နားတဲ့သဘောလေးတွေမပြူလားဖြစ်လားခြေတလုံးကနာတယ်ပေါင်ကနာတယ်ဒုကနာတယ်မပြေဘူးလားပြေလားနာတဲ့သဘောလေးကပရမတ်နာတဲ့သဘောလေးကဒုပေါင်ကခြေလက်ကပညာနာတဲ့သဘောလေးကဒုပေါင်ကခြေလက်ကနာတဲ့သဘောလေးကဘာခန္ဓာသဘောခန္ဓာဒုပေါင်ကခြေလက်ကအတဘောခန္ဓာဘယ်ခန္ဓာမြင်မှအမှန်မြင်တော့ပညာနဲ့ပရမဓမ္မဘလို့မြင်မှအမှန်မြင်တော့အဲအဲ့ဒီလိုလေးတွေကြိုတင်သိအောင်ကြိုးစားထားဒီလိုမလားပြန်ပြောမယ်နာရသဘောလေးပေါ်လာရင်နာရသဘောလေးကဘာခန္ဓာသဘောခန္ဓာဘာခန္ဓာတော့အဲ့ဒီနာရသဘောလေးရှိနေတဲ့ဟောဒီပုံမှန်တရားကြီးကသဘောခန္ဓာခြေစလုံးကနာရလားနာရသဘောလေးဖြစ်နေတာလားပေါင်ကကြိုက်တာလားကြိုက်တဲ့သဘောလေးဖြစ်နေတာလားဟုတ်လက်တွေခြေတော်တွေလှုပ်နေတာလားဝါယောဓာတ်တွေကလှုပ်နေတာလားဝါယောဓာတ်တွေကလှုပ်နေတာလက်ကလှုပ်နေပြီမဲ့လက်လှုပ်တယ်လို့မမြင်သေးနဲ့ဝါယောဓာတ်လေးလှုပ်တယ်လို့မြင်ပါစေဒီလိုမလားဟောဒီလိုထိုင်နေပြီမဲ့လို့ပုဂ္ဂိုလ်တ attva ကြီးထိုင်နေတယ်လို့မမြင်ပါစေနဲ့ပထဝီအဘောတိသောဝါယောဓာတ်ရုပ်တည်းဟောထိုင်ခြင်းအရိယာပုံဖြစ်အောင်ဆောင်ရွက်နေတယ်လို့မြင်ပါစေဒီလိုမလားတလန်းချင်းတလန်းချင်းသွားနေပြီမဲ့လို့လည်းပဲခြေတော်နဲ့တလန်းချင်းတလန်းချင်းသွားနေတယ်ပုဂ္ဂိုလ်တ attva ကြီးသွားနေတယ်လို့မမြင်ပါသေးနဲ့အဲ့ဒီတည်းမှာရှိနေတဲ့ရုပ်တင်နန္ဒီရဲ့လှုပ်ရှားရုပ်တင်နန္ဒီရဲ့ဘယောကကြောင့်စွန့်ရည်ကြောင့်လှုပ်ရှားလိုက်ငြိမ်သွားလိုက်လှုပ်ရှားလိုက်ငြိမ်သွားလိုက်အဲ့ဒီလိုဖြစ်နေတယ်လို့မြင်ပါသေးဒီလိုမလားဒီတော့တလောလောတရွာရွာသွားနေတဲ့ခန္ဓာကိုယ်ကြီးကြည့်ရင်လည်းပဲပုံမှန်တရားကြီးကြည့်ရမလားဒီတည်းမှာရှိတဲ့သဘာဝတရားကလေးတွေမြင်အောင်ကြည့်ရမလားလှုပ်တယ်ရှားတယ်ဆိုတာလဲသဘာဝငြိမ်နေတာလဲသဘာဝနားရကျင်တယ်ဆိုတာလဲသဘာဝကြိုက်တယ်ခဲတယ်ဆိုတာလဲသဘာဝဒီလိုမလားမြင်တယ်ဆိုတာလဲသဘာဝကြားတယ်ဆိုတာလဲနားတယ်ဆိုတာလဲအားလုံးဒီသဘာဝတရားကလေးတွေကြီးပဲအဲ့ဒီသဘာဝတရားကလေးတွေကိုသဘောပေါက်အောင်ကြိုးစားအဲ့ဒါသဘောပေါက်သွားပြီဆိုရင်ဝိပဿနာမဖြစ်သေးပေမဲ့ညာတပရိညာအသိနဲ့ပိုင်ပိုင်နဲ့သိတဲ့သဘောမပြေဘူးလားဖြစ်သွားလားအဲဒီလိုညာတာပရိညာသိတဲ့ပိုင်ပိုင်နဲ့သိသွားပြီဆိုရင်ရှုရတာနည်းနည်းလေးလွယ်သွားတာပေါ့ဟုတ်တယ်မလားပောကောတ ত্ত্ব ဘာပဲဆိုတဲ့အစွဲကြီးရှင်းနေရင်ဒီညာပေါ်နိုင်ပါမလားမပေါ်နိုင်ဘူးဒီတော့ဟောဒီညာကလေးပေါ်စေခြင်းပါတယ်ဆိုရင်ပရမသောဘုန်းကြီးပရိသတ်တွေကဟောဒီအရှုကတရားကိုဒါပောကောတ ত্ত্ব မဟုတ်ပါဘူးဟောဒီထဲမှာသဘောဝတရားကလေးတွေရှိပါတယ်လို့ကြိုတင်ပြီးတော့သိအောင်လို့ကြိုတင်ပြီးတော့ကြိုတင်သိတာသည်ညာတပရိညာလက်တွေ့သိအောင်ကြည့်တာသည်တေရဏပရိညာဟုတ်ရဲ့လား ပါတယ်လေကြုံတင်သိတာဒီတကယ်ကြည့်လို့တကယ်တွေးလိုက်တာဒီတိရဏပရိညာเนาะအဲ့ဒါဝိပဿနာတရားရှုတဲ့အခါကျတော့တိရဏပရိညာဖြစ်အောင်ကြိုးစားနေတာကိုဟုတ်လားရှင်းသန္ဓေတော်ကအဲ့ဒီလိုညာတာပရိညာနဲ့ညာတာပရိညာအသိနဲ့ဒါပုဂ္ဂိုလ်တ attva မဟုတ်ပါဘူးဒါရောက်တဲ့ခန္ဓာပါပဲလို့ဒီအသိကလေးသူ့မှာပိုင်ပိုင်နိုင်နိုင်မသိခဲ့ဘူးပိုင်ပိုင်နိုင်နိုင်သိခဲ့လားမသိခဲ့ဘူးညာတာပရိညာသိတယ်မပိုင်ဘူးဘုန်းတော်ပရိသတ်တွေထဲမှာလည်းညာတာပရိညာအသိမပိုင်တဲ့ပုဂ္ဂိုလ်တွေအများကြီးရှိတယ်ဟုတ်တယ်မလားညာတာပရိညာသိမပိုင်တဲ့အခါကျတော့တရားရှင်းမတဲ့အခါမှာဒါရက်ကြိုက်တဲ့ဒါရက်ကျင်တဲ့ကြိုက်တဲ့ခဲတဲ့သဘောလေးပေါ်လာပြီဆိုရင်အာငါနာလိုက်တာခြေစလုံးကနာလိုက်တာပေါင်ကကလိုက်တာပူလိုက်တာအေးလိုက်တာစသည်ဖြင့်ဖြစ်လာတာပဲအဲ့ဒါလို့ဖြစ်လာတာကညာတာပရိညာသိပိုင်လို့လားမပိုင်လို့လားတကယ်တမ်းကျတော့ပူတာအေးတာသိငါလားသူလားပုဂ္ဂိုလ်တ attva လားတဘာဝတရားလေးလားနာရကျင်တာကြိုက်ထားခဲ့တာသိလဲငါလားသူလားပုဂ္ဂိုလ်တ attva လားဓမ္မတရားလေးလားအားလုံးသိဓမ္မတရားပါပဲလို့ကြိုတင်သဘောပေါက်တာကပါပရိညာသဘောပေါက်သည့်အတိုင်းကြည့်လို့သိလိုက်တာကအဲအဲ့ဒီလိုလေးမှတ်ပေါ့နော်ကျောင်းတဲ့သဘောပေါက်တာကဘာပရိညာသဘောပေါက်သည့်အတိုင်းအဲ့ဒီလိုအတိုင်းကြည့်လို့သိလိုက်တာကကျောင်းတဲ့သဘောပေါက်ရင်လည်းပဲသိနိုင်မှာမသိနိုင်ဘူးကျောင်းတဲ့သဘောမပေါက်ရင်မသိနိုင်ဘူးကျောင်းတဲ့သဘောမပေါက်ရင်တော့ပုဂ္ဂိုလ်ပဲတတော်ပဲငါပဲသူပဲယောက်ျားပဲမိန်းမပဲတဲ့ဆွဲလေးတွေဖြစ်နေလိမ့်မယ်ဒီလိုမလားအဲ့ဒါကြိုတင်သဘောပေါက်ထားတော့မှဟာတာပုဂ္ဂိုလ်တ attva မဟုတ်ဘူး။ငါမဟုတ်ဘူး။ဒါယောက်ျားမိန်းမမဟုတ်ဘူး။ဒါသဘောပါတရားလေးတွေဒီလိုသိရပါကို။ရှင်းသန္ဓေစောစောကအဲ့ဒီလိုသိခဲ့ရလား။မသိကြတော့ပြတ်တာတော့မမြင်ဘူးလားမြင်လား။မြင်မြင်မြင်ညာတော့လည်းပဲပုဂ္ဂိုလ်တ attva ငါဆိုတဲ့အစွဲခံနေတဲ့အခါကျတော့တကယ်ပြတ်တာကယုံနံရှင်းသန္ဓေထင်တာကငါပြတ်တာဟုတ်တယ်မလား။ခြေတော်ကနာတာလေးပျောက်သွားပြီ။ပေါင်ကားကြိုက်တာလေးပျောက်သွားပြီ။ပုဂ္ဂတတော်နဲ့တွဲပြီးတော့မမြင်လားမြင်လား။တကယ်ပျောက်သွားတာကခြေတော်ကပျောက်တာလားနာတဲ့သဘောလေးပျောက်။နာတဲ့သဘောလေးဒီခြေတော်လား။ပုဂ္ဂတတော်လား။နာလား။တခြားလားသဘောတရားလေးလား။ဒါတော့နာတာလေးပျောက်သွားရင်လည်းသဘောဝတရားလေးပျောက်တယ်လို့မှတ်။နာတာလေးပေါ်လာရင်လည်းသဘောဝတရားလေးပေါ်လာတယ်လို့မှတ်။ဒီတော့မှာပုဂ္ဂိုလ်တ attva ပါလားဒုဗ္ဗံကခြေလက်ကောပါလားအဲဒီလိုခွဲပြီးတော့မြင်တတ်ပါစေဟုတ်တယ်မလားနောက်ဆုံးရှင်းသန္ဓေကိုနော်အရှင်အနန္ဒမထေရမြတ်ကြီးကနေပြီးတော့ကြောင်းကျိုးဆက်သွယ်ဖို့ပရိစ္ဆသမုပ္ပါဒ်တရားတွေဟောလိုက်တဲ့အခါကျတော့မှယုတ်တရားရဲ့အကြောင်းကဘယ်လိုတွေပါလဲကံစိဥဒုအာဟာရအဲဒီအကြောင်းတရားလေးပါကြောင့်တခြားဖြစ်တာလားယုတ်တိဖြစ်တာလားအကြောင်းတရားတွေမှာလည်းပုဂ္ဂိုလ်တ attva ပါသလားအကျိုးတရားတွေမှာလည်းပုဂ္ဂိုလ်တ attva ပါသလားတခြားလားယုံနာလားနတ်တရားရဲ့အကြောင်းတွေတခြားလားအာယုံဓာရလားအာယုံဓာရတိုင်းလို့နတ်တရားတွေဖြစ်တယ်အာယုံဓာရကလည်းပုဂ္ဂိုလ်တ attva လားဓမ္မလားဖြစ်ပေါ်လာတဲ့နတ်တရားတွေကလည်းပုဂ္ဂိုလ်တ attva လားဓမ္မလားဘိုးအတိတ်ကာလကိုပြန်ပြီးတော့မျှော်ကြည့်လိုက်မယ်ဆိုရင်အဝိဇ္ဇာသင်္ခါရကြောင့်တခြားဖြစ်တာလားခန္ဓာ၅ပါးဖြစ်တယ်ပစ္စုပန်သဘာဝကိုကြည့်လိုက်မယ်ဆိုရင်ဖြစ်စေသဘာဝကိုကြည့်လိုက်မယ်ဆိုရင်မျက်စိအစင်းဆိုတဲ့အာယုံဓာရတိုက်လို့မြင်စိတ်ခန္ဓာပေါ်တာဒီလိုမလားနားနဲ့သံသရာအာယုံဓာရတိုက်လို့ကြားစိတ်ခန္ဓာပေါ်တာအဲဒီလိုကြောင်းကျိုးဆက်သွယ်ပြီးတော့ပြတဲ့တရားတွေတခြားလားပရိစ္ဆသမုပ္ပါဒ်တရားလားအဲဒီလိုပရိစ္ဆသမုပ္ပါဒ်တရားကိုဟောလိုက်တဲ့အခါကျတော့မှရှင်သန္တသတ္တမအမြင်မှလေးတွေမရဘူးလားရသွားလားအော်တကယ်တမ်းကျတော့ငါမမရှိပဲပဲတခြားလားယုံနံတွေလားအကြောင်းကလည်းယုံနံအကျိုးကလည်းယုံနံနဲ့အကြောင်းကျိုးဆက်သွယ်မှုနဲ့ဖြစ်နေတာပါပဲလို့သိလိုက်တော့အမြင်မှန်လေးတွေမရဘူးလားရပါဘူးအဲဒီလိုအမြင်မှန်လေးတွေရသွားတဲ့အခါကျတော့အမြင်မှန်မှုနဲ့ကြည်တာဒီတခြားလားဉာဏ်နဲ့ကြည်တာလားဉာဏ်နဲ့ကြည်တော့တခြားတွေ့မှလားအမှန်တွေ့မှလားအမှန်တွေ့လိုက်တဲ့အချိန်မှာမှမြင်တဲ့ဒိဋ္ဌိရှိသေးလားအမှန်မြင်တဲ့ဒိဋ္ဌိမရှိတော့အမှန်မြင်သွားပြီဒီတော့မလားဒီတော့ဒိဋ္ဌိဖြစ်တဲ့ဒိဋ္ဌိမဖြစ်ဘူးသလားဒီဘုန်းကြီးတို့ပြိတ္တတွေတခြားပုံမှာမွန်တိတာလားဉာဏ်ပုံမှာမွန်တိတာဉာဏ်နဲ့ကြည်နိုင်ရင်ဘာတွေ့မယ်အမှန်ကိုတွေ့ဘာပြန်ပြောဉာဏ်နဲ့ကြည်နိုင်ရင်အမှန်ကိုတွေ့မယ်ဉာဏ်နဲ့မကြည်နိုင်ရင် အမှန်ကိုတွေ့တာဒီဘလူအမှားကိုတွေ့ရင်ဘလူဖြစ်တော့ဒိဋ္ဌိဖြစ်တယ်ဒီတော့အမှားကိုမြင်နေရင်ဒိဋ္ဌိနဲ့ရှုနေတယ်လို့မှတ်အမှန်ကိုမြင်ရင်ဉာဏ်နဲ့ရှုနေတယ်လို့မှတ်ဟောဒီအရှုကတရားကတော့အမှားလည်းရှိနေတာပဲအမှန်လည်းရှိနေတာပဲဒီလိုမလားသို့တော့အမှားတရားလားအမှန်တရားလားဆိုတာဒီဘယ်ဘောမှာမူတည်တယ်လဲအဲကြည်နေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာရှိတဲ့ဉာဏ်ဘောမှာမူတည်နေတာကိုဒီလိုမလားအဲ့တော့ဘုန်းကြီးတို့ပရိသတ်တွေကအခုနပြောခဲ့တဲ့အမှားကိုမမြင်ပါစေနဲ့အမှန်ကိုမြင်အောင်ကြည့်ပါအမှန်မြင်မှနိဗ္ဗာန်ရောက်ပါလိမ့်မယ်လို့မြတ်စွာဘုရားဟောခဲ့တဲ့ဒေသနာကိုနှလုံးသွင်းပြီးတော့ယနေ့နိဗ္ဗာန်ချမ်းသာရခြင်းမှလည်းဆိုရင်ဟောဒီပုံပန်းသနာကြီးတဲ့မှာရှိနေတဲ့အမှားကိုမြင်အောင်ကြည့်ရမလားအမှန်ကိုမြင်အောင်ကြည့်ရမလားအမှားစရာကပုဂ္ဂိုလ်တတ္တဝါ၅အမှန်ကရောဏံခန္ဓာဖြစ်ပြဲဒုက္ခသစ္စာအမှန်ကိုမြင်အောင်ဗာနဲ့ကြည့်မယ်ဉာဏ်နဲ့မကြည့်နိုင်ရင်ဗာနဲ့မြင်နေတော့ဒိဋ္ဌိနဲ့မြင်ရင်ဘာကိုတွေ့မယ်အမှားကိုတွေ့မယ်ဉာဏ်နဲ့ကြည့်မှဘာတွေ့မယ်အမှန်တွေ့မှတခြားလားနိဗ္ဗာန်ရောက်မှာအဲဒါကြောင့်နိဗ္ဗာန်ရောက်ချင်ပါတယ်ဆိုရင်ဗာမြင်အောင်ကြည့်ရမှာလားအမှန်မြင်ချင်ပါတယ်ဆိုရင်ဗာနဲ့ကြည့်ရမှာလားညာတာပညာဆိုတဲ့ဉာဏ်နဲ့ကြည့်တိရဏပညာဆိုတဲ့ဉာဏ်နဲ့ကြည့်ပါဏပညာဆိုတဲ့ဉာဏ်နဲ့ကြည့်ဉာဏ်ဗဏ္ဍမျိုးနဲ့ကြည့်ရမှာလေအဲဒီလိုဉာဏ်သုံးမျိုးနဲ့ကြည့်လိုက်တဲ့အခါကျတော့ဉာဏ်ရဲ့အရှိန်လေးတွေတက်လာတဲ့အခါကျတော့အောက်တဉာဏ်ကနေပြီးတော့အထက်တဉာဏ်ရောက်ပါလိမ့်မယ်အားနေတဲ့ဉာဏ်ကနေပြီးတော့အားကောင်းတဲ့ဉာဏ်ရောက်ပါလိမ့်မယ်အားကောင်းတဲ့ဉာဏ်ရလာပြီဆိုရင်အဲဒီအားကောင်းတဲ့ဉာဏ်ကနေပြီးတော့မဉာဏ်ဘုံဉာဏ်နိဗ္ဗာန်ချမ်းသာရအောင်ဆောင်ခြင်းမပေးနိုင်ဘူးလားပေးနိုင်လားအဲဒါကြောင့်မလို့နိဗ္ဗာန်ရခြင်းရအခြေခံအကြောင်းတွေအမှန်မြင်ခြင်းပါပဲ။ဟုတ်ရဲ့လား။အဲဒီတော့သဘောပေါက်ပြီးတော့အမှန်မြင်တဲ့တမ္မာဒိဋ္ဌိအသိဉာဏ်ရအောင်ကြိုးစားပါလို့ဒိုက်တွန်းရင်းနဲ့ကဲသားလို့ခေါ်လိုက်ကြ။အေးကျမချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သန္တနာတော်မြတ်ကြီးကိုနိလသက်ဖွယ်တင့်နေအောင်ပြုစုစောင့်ရှောက်ထောက်ပံ့နေသောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။